Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA America အတန်ရဲ့2023ခုနှစ်ဒီဇင်ဘာလ28ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းထိုမီတာ3249လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျမသင်္ကီထိုက်ပါရှင
်ဂါဇာကမ်းမြောင်ကနေရာအတော်များများကိုအင်္ဂါနေ့ကလေကြောင်းကနေထပ်မံတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောဆိုပါတယ်အီရန်ကြောထောက်နောက်ခံပေးထားတဲ့စစ်သွေးကြွအဖွဲ့တွေကိုလေကြောင်းကနေတံပြန်တိုက်ခိုက်နှိမ်နှင်းမှုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်စစ်တပ်ကိုညွှန်ကြားလိုက်ပါတယ်။နေတိုးမဟာမိတ်အဖွဲ့ဝင်ဖြစ်ရေးဆူဒန်နိုင်ငံရဲ့ရှောက်ပါကိုတူရကီလွှတ်တော်နိုင်ငံခြားရေးအကော်မရှင်မှအင်္ဂါနေ့ကအတည်ပြုလိုက်ပါတယ
်။ဒီလိုထိတ်တန့်ရောက်တဲ့တွင်နေအပြင်စစ်တမ်းကြောင့်ရခိုင်ပြည်နယ်မြောက်ဥကရှေးဟောင်ရင်ချင်းမှုအမွေနှစ်တွေပျက်စီးရတဲ့အချိန်နေတရင်ပေးဖို့ချက်ကိုတရင်နေပြီးမှအရင်ဆုံးနားဆင်ချရမှာဖြစ်ပြီးအဲ့ဒီနောက်မှာတော့လယ်သမားတွေခြုံရတဲ့တနစ်တာအခြေအနေကိုစူးစီးတင်ပြထားတဲ့မြေကြီးဩဇာအစီအစဉ်ကိုလည်းနားဆင်ကြည့်ရှုချရပါမယ်။ဒီနောက်မှာတော့ယူကရိန်းနဲ့မှာလွတ်မြောက်ရေးနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လခီးသွားအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်တဲ့တွင်ကိုကိုသားညုံကတင်ပြပေးပါမယ်ရှင်။
ကာဇာကမ်းမြောင်ကနေရာတော်များများကိုအင်ကာနေတို့ကလီချောင်းကနေပြီးတော့ထပ်မံတိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောဆိုလိုက်ပြီးတော့ဒီလိုတိုက်ခိုက်မှုတွေနောက်ထပ်လအတန်ကြာထိဆက်ပြီးတော့ဖြစ်နေနိုင်သေးတယ်လို့လည်းအစ္စရေးစစ်အရာရှိချုပ်ကပြောပါရယ်အကြမ်းဖက်အဖွဲ့အစည်းတစ်ခုကိုချိန်မုံမှုအချိန်တိုဖျက်လမ်းမရှိဘူးလို့ဟာမတ်စ်အဖွဲ့ကိုရည်ညွှန်းပြီးတော့အစ္စရေးစစ်ဦးစီးချုပ်ဟာဇီဟယ်လန်ဘီဟာလီဗီကအင်ကာနေမှာပြောဆိုလိုက်တာဖြစ်ပါရယ်ဟာမတ်စ်အဖွဲ့ကအစ္စရေးတပ်ဖွဲ့တွေကိုတိုက်ခိုက်တဲ့နေရာမှာ၃တဲ့နေရာတွေနဲ့ဥမင်လှိုင်ကောင်းတွေအပါဝင်ပြစ်မှတ်ပေါင်း100ကျော်ကိုထပ်မံတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဂါဇာလေဘက်မှာရှိတဲ့ဒုက္ခသည်စခန်း၃နေရာမှာလေကြောင်းတိုက်ခိုက်မှုတွေနဲ့ဘုံကျဲတိုက်ခိုက်မှုတွေခံရတဲ့အကြောင်းလဲဒေသခံတွေကပြောကြပါတယ်။ဂါဇာမှာအစ္စရေးရဲ့အခုလိုမျိုးလောလောလတ်လတ်လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ထူးဝဲဆွေးနွေးတဲ့အကြောင်းကုလသမဂ္ဂအရာရှိတွေကလည်းအင်္ဂါနေ့ကပြောဆိုကြပါတယ်။ခရစ်စမတ်ဂျူနီနောက်ပိုင်းဘုံကျဲတိုက်ခိုက်မှုတွေအတွက်ပါလက်စတိုင်း100ကျော်သေဆုံးခဲ့ရပြီးဖြစ်တယ်လို့လည်းလူခွင့်ဆိုင်ရာကုလသမဂ္ဂယုံ UNHCR ပြောခွင့်ရသူကသတိပေးပြောဆိုပါရတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကတော့ဟာမတ်စ်အဖွဲ့ကပြန်ပြီးဆွဲဖမ်းဆီးထားသူတွေကိုပြန်မလွှတ်မပေးမချင်းတိုက်ခိုက်မှုတွေကိုဆက်လုပ်သွားမယ်အကြောင်းပြောဆိုထားပါရတယ်။လူသားပေးဒုက္ခအကြက်တဲတွေကြုံနေရတဲ့ဂါဇာအတွက်စာနာမှုအကူအညီတွေပေးပို့တဲ့နေရာမှာကြီးကြပ်ဆောင်နိုင်ဖို့တာဝန်ခံစစ်ဆက်ညှိနှိုင်းမှုတယောက်ကိုခန့်တဲ့အကြောင်းကုလသမဂ္ဂကအင်ကာနီမှာကြေညာသွားပါရတယ်။ဂါဇာအတွက်အကူအညီတွေအများဆုံးအရှိန်မြှင့်ပေးနိုင်ရေးဆုံးဖြတ်ချက်တရက်ကုလသမဂ္ဂလူညွန့်ကော်စီမှာပြီးခဲ့တဲ့တောက်ကြနေ့ကအတီးပြုတ်လိုက်ပြီးတဲ့နောက်အခုလိုမျိုးခန့်လိုက်တာဖြစ်ပြီးတော့ဒါကလူညွန့်ကော်စီဆုံးဖြတ်ချက်တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ Netherlands နိုင်ငံသူ Secret Card ဟာဂါဇာအတွက်လူသားချင်းစာနာမှုဆိုင်ရာအကြီးအကဲတာဝန်ခံနဲ့ပြန်လည်တိစောက်ရေးဆိုင်ရာညှိနှိုင်းမှုဖြစ်တဲ့ဇန်နဝါရီလ10ရက်နေ့ကစပြီးတော့တာဝန်တွေကိုစတင်ထမ်းဆောင်မှာဖြစ်တဲ့အကြောင်းကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဂါဇာအတွက်အကူအညီတွေကိုကြီးကြပ်တာစီစစ်စီမံခန့်ခွဲလွှဲအပ်တာတွေအပြင်ပြပခမှာပေါ်ဝင်ပတ်သက်ခြင်းမရှိတဲ့နိုင်ငံတွေကနေတဆင့်အကူအညီတွေအများဆုံးပေးပို့နိုင်ရေးနီလန်းရှာစီစစ်ညှိနှိုင်းမှုတွေကိုပါလုံဆောင်သွားမှာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါရတယ်။တောက်ချာနေကအတီးပြလိုက်တဲ့ဒီလူညွန်းကောင်စီဆုံးဖြတ်ချက်ထဲမှာတော့ဂါဇာအတွက်အကူအညီတွေဘေးကင်းလုံခြုံမှုရှိရှိအချိန်မဆိုင်မနဲ့တိုးမြင့်ပြီးသွားနိုင်ရေးချက်ချင်းအကောင့်ထဲပို့ဖို့တောင်းဆိုထားပေမဲ့ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆိုင်ဖို့တောင်းဆိုချက်တော့မပါဝင်ပါဘူးခင်ဗျာ။အီရန်ကကြောထောက်နောက်ခံပြီးထားတဲ့စစ်သွေးကြွအဖွဲ့တွေကိုလေကြောင်းကနေပြီးတော့တံပြန်တိုက်ခိုက်နှိမ်နှင်းမှုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်စစ်တပ်ကိုညွှန်ကြားလိုက်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုစစ်သွေးကြွတွေကပြီးခဲ့တဲ့ရက်ပိုင်းကပဲအဝေးထိန်း drone အနေနဲ့တိုက်ခိုက်ခဲ့ရမှာအမေရိကန်တပ်ဖွဲ့ဝင်3ဦးဒဏ်ရာပြီးတဲ့နောက်သမ္မတဘိုင်ဒန်ကအခုလိုညွှန်ကြားလိုက်တာဖြစ်ပါတယ်။တနင်္လာနေ့ဆော်ပိုင်းတိုက်ခိုက်မှုတွေမှာဒဏ်ရာရခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်တွေထဲမှာတူးကဒဏ်ပြင်းထန်တဲ့အကြောင်းအမျိုးသားလူညွန့်ကောင်စီပြောခွင့်ရသူကပြောဆိုပါတယ်။အီရန်ကြောထောက်နောက်ခံပြီးထားတဲ့စစ်သွေးကြွအဖွဲ့ချုပ်ရဲ့လက်အောက်ခံကတ်တလစ်ဟစ်ဘိုလာစစ်သွေးကြွအဖွဲ့နဲ့ဆက်ဆက်နေတဲ့အဖွဲ့တွေကဒီတိုက်ခိုက်မှုတွေကိုသူတို့လုပ်တာဖြစ်တဲ့ကြောင်းပြောဆိုပါရတယ်။စစ်သွေးကြွတွေကိုပြစ်မှတ်ထားပြီးတော့အမေရိကန်ဘက်ကလည်းပြန်လည်တိုက်ခိုက်ရမှာတော့စစ်သွေးကြွတအူးသေဆုံးပြီးတော့18ဦးတန်ရခဲ့တယ်လို့ယူရက်ဆူရတာဝန်ရှိသူတွေကပြောပါရတယ်။အစ္စရေးဟာမတ်စစ်ပွဲကြောင့်ဒေသတွင်းရိုက်ခိုက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြချိန်မှာပဲအခုလိုတိုက်ခိုက်မှုတွေထပ်ဖြစ်လာတာပါ။ဒီတော့တွင်ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ရဲ့စင်ဂျီဘုံဒေသကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်တာကြောင့်အီရန်ထိတ်တန့်ဗိုလ်ချုပ်တူသေဆုံးခဲ့ရတဲ့အကြောင်းအီရန်ဆူရကတင်းကနေကကြေညာပြောဆိုခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိက န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးပါရရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ခဲ့တဲ့ဒီ2022ခုနှစ်နိုင်ငံလိုက်ကြမ်းဖက်မှုအစဉ်ကစားပူးတွဲဖော်ပြထားတဲ့သုတေသနစာတမ်းတွေမြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်လက်တွေကိုဘလို့နည်းနဲ့ပြုစုဖော်ပြခဲ့တယ်လဲဆိုတာကိုပြန်လည်ဆန်းစစ်နေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူက VOA ကိုအင်္ဂါနေ့ကနေပြီးတုံ့ပြန်ပြောဆိုပါတယ်။ဒီလိုဆန်းစစ်သုံးသပ်နေချိန်မှာမြန်မာနိုင်ငံဆိုင်ရာအချက်လက်စာမျက်နှာကိုဖယ်ရှားထားတာဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်ရဲ့မူဝါဒကတော့ပြောင်းလဲမှုမရှိတဲ့အကြောင်းနိုင်ငံရဲ့ဌာနပြောခွင့်ရသူကပြောပါတယ်။ဒီလိုမဖြုတ်ချခင်အစီအကစားပူးတွဲဖော်ပြချက်ထဲမှာမြန်မာနိုင်ငံတွင်အကြမ်းဖက်မှု90ရာခိုင်နှုန်းကျော်ကို PDF ပြည်သူ့ကာကွယ်ရေးတပ်တွေကကျူးလွန်ခဲ့တာဖြစ်တဲ့အကြောင်းဖော်ပြခဲ့တာကြောင့်ဒီပေါ်မှာမြန်မာဒီမိုကရေစီလှုပ်ရှားတဲ့အဖွဲ့အစည်းတွေကကန့်ကွက်ဝေဖန်ခဲ့ကြပါတယ်။အဲဒီနောက်ဒီဇင်ဘာလ22ရက်နေ့မှာမြန်မာအကြမ်းဖော်ပြချက်တချို့ကိုပြန်လည်ဖြုတ်ချခဲ့တာဖြစ်ပါတယ်။ကမ္ဘာ့ဟွန်းအကြမ်းဖက်မှုကျူးလွန်မှုများတဲ့နိုင်ငံတွေဆင်းနေဖော်ပြတဲ့နေရာမှာမြန်မာနိုင်ငံကိုတွေ့ရပေမဲ့ဘသူတွေကျူးလွန်တယ်လဲဆိုတဲ့ထပ်မံရှင်းလင်းဖော်ပြချက်ကိုဖြုတ်လိုက်တာဖြစ်ပါတယ်။အချက်လက်ရယူခဲ့တဲ့နီလန်းကိုပြန်လည်သုံးသပ်နေတာကြောင့်ခုလိုဖြုတ်ချထားတာဖြစ်တယ်လို့နိုင်ငံကြေးဌာနပြောခွင့်ရသူက BOE ကိုတုံ့ပြန်ဖြေကြားခဲ့ပါတယ်ခင်ဗျာ။မြောက်အတလန်တိတ်စာချုပ်နီတိုမာမီအဖွဲ့ဝင်ဖြစ်ပြီးဆွီဒင်နိုင်ငံရဲ့ရှောက်လာကိုတူရကီလွှတ်တော်နိုင်ငံကြေးကော်မရှင်မှာအင်ကာနီကအတည်ပြုလက်ခဲ့ပါတယ်။ဆွီဒင်နိုင်ငံအနေနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုကင်တွယ်တဲ့ညမှာပျော်ပြောင်းလို့နယ်လို့ဆိုပြီးတော့တင်းတင်းကြပ်ကြပ်ကင်တွယ်ဖို့တူရကီဘက်ကတောင်းဆိုပြီးတော့ဆွီဒင်ရဲ့နီတိုအဖွဲ့ဝင်ဖြစ်ရေးလုပ်ငန်းစဉ်တွေကို19လကြာနှောင့်နှေးနေခဲ့ရပါတယ်။ဒါကြောင့်မလို့အခုလွှတ်တော်နိုင်ငံရဲ့ကော်မရှင်ရဲ့အတည်ပြုချက်ကအရေးပါတဲ့ရှေ့တိုးခြေလှမ်းတရပဲဖြစ်ပါတယ်။တူရကီသမ္မတယူဆက်ဖ်တီယက်အာဒူဂွန်ရဲ့အာနာယာအီကီပါတီထိန်းချုပ်တဲ့ကော်မရှင်မှာအင်္ဂါနေ့က၄နိုင်ကြာခြေတင်ဆွေးနွေးမှုတွေလုပ်ပြီးတဲ့နောက်မဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ထဲရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာတွေကြုံခဲ့ရပြီးတဲ့နောက်ပိုင်းနေတိုးအဖွဲ့ရဲ့ဝင်ပို့အတွက်ဆွီဒင်နိုင်ငံကဆုံးဖြတ်ခဲ့ပြီးတော့ရှောက်ထားမှုလုပ်ငန်းစဉ်တွေကိုစတင်ခဲ့တာဖြစ်ပါတယ်။တူရကီလွှတ်တော်နိုင်ငံရဲ့ယာကော်မရှင်မှာခုလိုမျိုးတည်ပြလိုက်ပြီးတဲ့နောက်တစ်ဆင့်အနေနဲ့လွှတ်တော်တရားလုံးမှာမဲခွဲဆုံးဖြတ်ရအောင်မှာဖြစ်ပါတယ်။လွှတ်တော်တရားလုံးမှာလည်းသမ္မတအာဒူဝန်ရဲ့ပါတီကပဲအဓိကထိန်းချုပ်ထားတာဖြစ်လို့လာမယ့်သတင်းပတ်အနည်းငယ်အတွင်းမှာမဲခွဲအတည်ပြုနိုင်ချေတော့ရှိနေပါတယ်။လွှတ်တော်တရားလုံးကတည်ပြပြီးတော့သမ္မတအာဒူဝန်လက်မှတ်ရေးထိုးပြီးရင်တော့ဆွီဒင်ရဲ့နေတိုးအဖွဲ့ဝင်ဖြစ်ရေးလျှောက်လာတဲ့ပတ်သက်လို့နေတိုးအဖွဲ့ဝင်တူရကီဘက်ကဆောင်ရမယ့်လုပ်ငန်းစဉ်ပြီးဆုံးမှာဖြစ်ပါတယ်။ဆွီဒင်နိုင်ငံနေတိုးအဖွဲ့ဝင်ဖြစ်ရေးမှာတူရကီဘက်ကအချင်းဆွဲထားတာတွေရှိခဲ့တဲ့ပုံမှာတူရကီရဲ့မဟာမိတ်အနောက်နိုင်ငံတချို့ကတူရကီပေါ်မှာစိတ်ပြတ်တာတွေရှိခဲ့တယ်လို့မဟာမိတ်နဲ့ဆက်ဆံရေးမှာလည်းအဖူးထစ်တချို့ဖြစ်စေခဲ့ပါတယ်။အချင်းချခံထားတဲ့ရုရှားတိုက်ခိုက်ခေါင်းဆောင် LSC Nilvanny ကိုအာတိတ်ဆဝမ်မြောက်ပိုင်းဝေးလံခေါင်းတည်တဲ့ဒဂျွန်းဆန်ကျင်းသားတွေထားတဲ့ရက်ဒီသားကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းအင်ကာနီကအတည်ပြုချက်ထွက်လာပါတယ်။သူကဘဲကိုရွှေ့ပြောင်းလိုက်တယ်ဆိုတာကိုသတင်းပတ်အတော်ကြာရှာဖွေစုံစမ်းခဲ့ရပြီးတော့မှအခုလိုသိခဲ့ရတာလို့သူ့ရဲ့အဖွဲ့ဝင်ကထုတ်ဖော်ပြောဆိုလိုက်ပြီးနောက်တစ်ရက်မှာတော့ Nevelny ကိုယ်တိုင်ကသူ့ရဲ့ X လူမှုကွန်ရက်မှာတီးပြပြောဆိုလိုက်တာဖြစ်ပါတယ်။အရင်က Nevelny ကို Moscow ရှိပဲ Vladimir ဒေသမှာအချင်းချထားရကနေပြီးတော့ဆောင်းရာသီမှာရာသီဥတုဆိုးဝါးလာတဲ့ Yamil Nanets ဒေသက Kharkiv မြို့ကိုရွှေ့ပြောင်းလိုက်တာဖြစ်ပါတယ်။သူ့ကိုဂျိုတင်အကာကွယ်ရီလုပ်ပြီးတော့ထူးခြားခြားလမ်းကြောင်းကနေရွှေ့ပြောင်းခေါ်သွားခဲ့တာကြောင့်သူကိုယ်တိုင်ဘယ်ရောက်နေလဲဆိုတာကိုရှေ့လဒီဇန်နဝါရီလလောက်ထိမသိရသေးဘူးလို့ထင်တဲ့အကြောင်းလဲ Nevelny က X လူမှုကွန်ရက်မှာရေးသားထားပါတယ်။ပြောရွှေ့လိုက်တဲ့နေရာတက်မှာသူ့ရှေ့နေကသူ့ကိုတွေ့ဆုံခဲ့ပြီးဖြစ်တဲ့အကြောင်းလဲ Nevelny ရဲ့ပြောခွင့်ရသူကပြောဆိုပါတယ်။သူ့ကိုလူတွေနဲ့အဝေးကိုခွဲထုတ်ပြီးတော့အထီးကျန်ဖြစ်အောင်တမင်ယူရလှုပ်ဆောင်တာဖြစ်တယ်လို့လည်းပြောပါတယ်။ရုရှားတိုက်ခိုက်ခေါင်းဆောင် Alexei Nevelny ဟာအချင်းတောင်ထဲမှာနေနေရတဲ့တန်အောင်လို့သမ္မတပူတင်အတွက်ကတော့သူဟာအဓိကရန်သူဖြစ်နေစိုးရိမ်နေရတုံးပဲလို့လဲ Nevelny ရဲ့ပြောခွင့်ရသူကပြောဆိုထားပါတယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ website စာမျက်နှာ bamis.voanews.com မှာအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုတစ်လှည့်တင်ပြပေးပါမယ်။ရခိုင်ပြည်နယ်ရဲ့ရှေးဟောင်ရင်ချင်းမှုမြို့တော်တစ်ခုဖြစ်တဲ့မြောက်ဦးမြို့ပေါ်မှာ ဒီရပိုင်းတွင်စစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်အရသာထိခိုက်သေးဆုံးတာတွေရှိသလိုတမျိုးလုံးလည်းထွက်ပြေးတင်းရှောင်နေကြရတာပါစစ်ကောင်စီကမြို့ပေါ်ကိုလက်နက်ချီတွေနဲ့ပစ်ခတ်ခဲ့တာကြောင့်ရှင်းဟောင်းယဉ်ကျေးမှုအမွေနှစ်တွေပျက်စီးရတယ်လို့အေးအေးအဖွဲ့ကပြောသလိုစစ်ကောင်စီကလည်းဒီလိုပျက်စီးရတာဟာအေးအေးဘက်ကပစ်ခတ်တာကြောင့်လို့ပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုစုံမှုကျော်ကတင်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့မှာပြန်လည်စတင်ခဲ့တဲ့စစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်အကြားတိုက်ပွဲတွေဟာဒီကနေ့အထိပြင်းထန်နေပြီးတိုက်ပွဲဖြစ်ပွားတဲ့နေရာတွေဟာလည်းကျေးလက်ဒေသတွေကနေမြို့ပေါ်အထိကျပြန့်လာနေပါတယ်ရခိုင်ပြည်နယ်ရဲ့ရှေးဟောင်းယဉ်ကျေးမှုမြို့တော်ဖြစ်တဲ့မြောက်ဦးမြို့ပေါ်မှာဆိုရင်လည်းပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးနှစ်ဖက်တိုက်ပွဲတွေစတင်ပြင်းထန်လာနေတာဖြစ်ပါတယ်။မြောက်ဦးမြို့ပေါ်ကရှေးဟောင်းသူတေသနပြတိုက်ဖုံးတော်ကြီးကျောင်းနဲ့သာသနိကအဆောက်အအုံတွေကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေပျက်စီးမှုရှိနေတယ်လို့ AA ရခိုင်တပ်တော်ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကတော့ဒီမြောက်ဦးရှေးဟောင်းယဉ်ကျေးမှုပြတိုက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကျောက်စာကန်းကိုကြားရောက်ခဲ့ပြီးကျောက်စာများပျက်စီးသွားခဲ့တယ်လို့သတင်းဌာနတွေကမဟုတ်မမှန်သတင်းတွေထုတ်လွှင့်နေကြောင်းနဲ့ဒီပစ်ခတ်မှုဟာအေးအေးဘက်ကပစ်ခတ်တာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။မြောက်ဦးမြို့ကန်တွေကတော့မြို့ပေါ်ကိုစစ်ကောင်စီကပစ်ခတ်တာဖြစ်ကြောင်းနဲ့အခုလိုရှေးအောင်ရင်ကျင်းမှုအမွေအနှစ်တချို့ပျက်စီးခဲ့ရတဲ့နေရာမှာစစ်ကောင်စီတုံးလက်နက်ကြီးအပိုင်းအစတချို့ကိုတွေ့ရတယ်လို့ပြောပါတယ်။ရခိုင်ဒေသခံတဦးကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒီကတော့လူမျိုးတစ်မျိုးရဲ့ဒီအသက်ဝိညာဉ်လည်းလို့သင်နေတဲ့နှလုံးသားလို့သင်နေတဲ့အရာကိုငြင်းကြတဲ့လူခွေးတွေကမဖြတ်စုဘူး။တော့ကြတော့အရင်ကြီးရုံးပါလေလို့ပြောမှာပေါ့။အချင်းတန်းအရင်နေတယ်အပညာအရင်နေတယ်။အဲဒါကြောင့်ခိုင်တွေရဲ့နှလုံးသားလို့သင်နေတဲ့ဒီမြောက်ဦးရဲ့ပြီးဟောင်းသမိုင်းလိုက်ရတော့ဖြတ်ပြီးတော့ပေါ့။ဒါဥမာဆိုတော့ဒီပြားတဲ့ရှောက်ပြားလိုက်မှဆိုတောက်စားတဲ့အစားသမိုင်းကဘာအမွေနေ့ဝင်တဲ့အရာတွေများရှိတယ်အဲ့ဒါကိုပြတဲ့ဘယ်လိုလဲတော့မလောက်ဘူးပေါ့လေ
အခုလိုမြို့တင်းတိုက်ပွဲတွေကြောင့်မြောက်ဦးမြို့ကန်တချို့ထိခိုက်သေးဆုံးတာတွေရှိသလိုတမျိုးလုံးအိုးအိမ်စွန့်ခွာထွက်ပြေးနေကြရတယ်လို့လက်ရှိထွက်ပြေးတင်းရှောင်နေရတဲ့မြောက်ဦးဒေသခံတဦးကပြောပါတယ
်အလုံးစုံမှုရဆိုတော့စွန့်ရတာအများကြီးပေါ့ကျွန်တော်ပြောမယ်ဆိုဒီပေါတော်မြို့ကိုနမူနာယူပြီးမှဆိုရင်တော့ကြောက်လန့်တော့အများကြီးရှိတာပေါ့ဟိုလက်ညတိုင်းအဲ့လိုမျိုးကိုလက်နဲ့ကြည့်တာကတမျိုးတနေ့ပြထောက်တာကတမျိုးလူမျိုးရှိရဲ့ဟိုမနေ့မိုးနေ့နဲ့ကသူကဖမ်းသွားပြီးသူကပါသွားပြီးဆိုတာမျိုးပေါ့ဒီမျိုးကြတော့သူတို့ကဘယ်လိုနေတော့မလို့ပေါ့ဟိုတကယ်တမ်းကြတော့အိမ်ကိုအိမ်ကိုရာကိုထားပြီးတော့သူဟိုဘေးလို့ရာကိုဖျက်ကြည့်ရဆိုတာဒါပြောမယ်ဆိုစကားဖြစ်တာပြောလို့ရတယ်ဗောနော်တကယ်လက်ပြဘွားကဈေးကူပဲဘွားအချင်းမျိုးမဟုတ်ဘူးဆိုတော့ကျွန်တော်အဲ့လိုပြောချင်ပါတယ်ဗျာ
ဒါအပြင်စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့မြို့ပေါ်ကိုပစ်ခတ်နေတာတွေကြောင့်ပြီးခဲ့တဲ့နှစ်တည်းကတည်းကမြောက်ဦးမြို့ပေါ်မှာရှိနေတဲ့စစ်ဘေးဒုက္ခသည်စခန်းကဒုက္ခသည်တွေကိုတခြားဘေးလွတ်မဲ့နေရာကိုရွှေ့ပြောင်းထားရတယ်လို့မြောက်ဦးဒေသခံကပြောပါတယ
်အတလင်းကြီးလေးလေးအစားအသောက်တိုက်ပွဲဖြစ်တယ်နောက်တနေ့ဆိုတော့ပြင်းလာတယ်လက်နက်ကြီးတွေဖြစ်တယ်ဆိုတော့စခန်းရှိမှလည်းကြားတယ်စခန်းထဲမှလည်းကြားတယ်ပြီးခဲ့တဲ့နေ့တွေကဆိုတောက်ခံဝင်းထဲမှလည်းကြားတယ်ဆိုတော့ဒီလိုပဲမလုံးဆုံးဘူးအော်မနေ့ကစပြီးတော့ဝင်ဆုံမလို့ထင်ရတဲ့နေရာတွေကိုပြစ်ပလိုက်ပါဘူးပြစ်ချက်ဆန်းပါမကြံတော့ဘူးလူပဲဘုံလုံးပြစ်လိုက်တယ်ခန်းတစ်ခုလေးရွှေ့တာမဟုတ်ဘူးအထောက်ခံတော့အကုန်လုံးမြောက်မြို့ပေါ်မှာရှိတဲ့စခန်းတွေကိုရွှေ့လိုက်ပြီ
လက်ရှိမှာတော့မြောက်ဦးမြို့ပေါ်မှာနှစ်ဖက်အပြန်အလှန်ပြစ်ခတ်တံတွေမကြားရပေမဲ့စစ်ကောင်စီတပ်ကတော့လက်နက်ကြီးတွေနဲ့ဒီကနေ့အထိပြစ်ခတ်နေတယ်လို့မြောက်ဦးမြို့ပေါ်မှာကြန့်ရှိနေသေးတဲ့မြို့ကန်တွေကပြောပါတယ်ပြီးခဲ့တဲ့နေ့ကညနေပိုင်းတုန်းကလည်းစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်တဦးသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့တယ်လို့လက်ရှိမြောက်ဦးမြို့ပေါ်မှာကြန့်ရှိနေသေးတဲ့ဒေသခံတဦးကပြောပါတယ်
။ဒီနေ့ကတိုက်ပွဲစစ်တပ်မကြောက်ဘူးဒီပြီးခဲ့တဲ့ဒီညပေါ့ဒီပြီးခဲ့တဲ့ညကတော့ညဦးဘွဲ့ရဲ့နည်းကစစ်တပ်မကြောက်တော့ဒီလက်မနက်ပိုင်းကစားပြီးတော့ဘူးစီစီတော့နှစ်ဖက်တိုက်ပွဲစစ်တပ်မျိုးတော့ဟိုအတမ်းမကြောက်ဘူး။အမေစစ်ကောင်စီကတော့နနေနေနဲ့တောင်းချတော့ပြည်တယ်အခုကလေးကမနက်ကလေးအပ်တဲ့အာဒီနေ့မနေ့ကမနေ့က၄ရက်၄ရက်မှာ၃ရက်ကတိုင်ရတယ်တရားကဆုမယ်ပေါ့ဒီနေ့လေးတရားဆုံးတယ်လို့တော့သတင်းတော့ကြားတယ်ဒါပေမဲ့ဟိုဘယ်သူလဲဘယ်ကလဲအဲ့ဒါတော့သတိပြမပြရသေးဘူး
ရခိုင်ပြည်နယ်အတွင်းရံပြဲပုံနာကျွန်းမောင်းတော်ပေါတော်နဲ့မြောက်ဦးမြို့နယ်တွေမှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်အကြားတိုက်ပွဲတွေမနေ့ကအထိပြင်းထန်နေဆဲဖြစ်ပါတယ် တခြားမျိုးနယ်တွေမှာလည်းတိုက်ပွဲတွေဖြစ်ပွားတာမရှိပေမဲ့စစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေနေတိုင်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားလာတာတလကျော်ကြာလာတာနဲ့မျှအရသာတိကျတဲ့ဆုံးတာတွေလည်းတိုးလာနေသလိုစစ်ကောင်စီကကုန်းလန်းရေလန်းတွေကိုပိတ်ပြီးကုန်းစီစစ်ဆင်မှုကိုဖျက်တောက်ထားတာကြောင့်ဒေသတွင်းစားနပ်ရိက္ခာအခက်ကြုံလာနေတယ်လို့ဒေသခံတွေကပြောဆိုပါတယ်
။ဒါတော့မြောက်ဦးကစစ်ပွဲကြောင့်ရှိဟောင်းရီချင်းမှုမွေနစ်တွေပျက်စီးရတဲ့အကြောင်းကိုစုံမှုကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့2023ခုနှစ်အတွင်းပြည်ရင်းလေသမားတွေအရေးစူးစီးတင်ပြထားတဲ့မြေကြီးဩဇာအစီအစဉ်ကိုတင်ပြပေးပါမယ်။2023ခုနှစ်အတွင်းမြန်မာနိုင်ငံရဲ့လေယာစိုက်ပျိုးရေးကဏ္ဍကိုပြန်ခြုံပြီးသုံးသပ်ကြည့်ရမယ်ဆိုရင်တော့မိုးခါမုန်တိုင်းတန်လောင်စာစီစီချီမြင့်မှုအလုသမားရှာပမှုခိုင်းနှွားတွေနှဲပါလာတာနဲ့တူပြည်ရင်းစစ်ဖြစ်ပွားလာတာစတဲ့အဓိကဖြစ်စဉ်တွေကြောင့်တစုံလုံးအတိုင်းအတာအရကောင်းဘက်ကိုရောက်ရှိလာခြင်းမရှိပါဘူးဒီနေ့အတွက်လေယာစိုက်ပျိုးရေးကဏ္ဍနှစ်ချုပ်အထူးအစဉ်ဖြစ်တဲ့ကိုခင်မောင်စုမင်းကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံရဲ့လေယာစိုက်ပျိုးရေးကိုဒီနေ့2023ခုနှစ်ကိုပြန်လည်ခြုံပြီးသုံးသပ်ကြည့်ရမယ်ဆိုရင်မိုးခါမုန်တိုင်းတန်လောင်စာစီဈေးကြီးမြင့်မှုအလုသမားရှာပါမှုခိုင်းနှွားတွေနှဲပါလာတာပြည်တွင်းစစ်ဖြစ်ပွားလာတာစတဲ့အဓိကဖြစ်စဉ်တွေကြောင့်တစ်စုံလုံးအတိုင်းအတာအရအကောင်းဘက်ကိုရောက်ရှိလာခြင်းမရှိပါဘူးမေလလေလောက်ကမိုးခါဆိုင်ကလုံးမုန်တိုင်းတိုက်ခိုက်မှုကြောင့်စစ်တွေမြို့နယ်အပါအဝင်ရခိုင်ပြည်နယ်ဒေသအတော်များများမှာနေအိမ်တွေပျက်စီးကုန်တဲ့အတွက်ဝမ်းစာစပားတွေနဲ့မျိုးစပားတွေလည်းဆုံးရှုံးကုန်ကြပါတယ်နောက်ထပ်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကိုထိခိုက်စေတဲ့အချက်ကတော့73လောင်စာစီဈေးကြီးမြင့်တာပါမြို့ကြီးတွေမှာ73လောင်စာစီအကန့်အသတ်နဲ့ရောင်းချတဲ့အတွက်စက်တက်ရင်မျိုးစုံနေညမပြတ်တန်းစီဝယ်ယူရတာဟာဒီနှစ်အတွင်းမကြာခဏဖြစ်ပွားခဲ့ရာကလက်တလောကာလဟာအဆိုးဆုံးဖြစ်ပါတယ်ကျေးလက်ဒေသတွေမှာတော့လေယာစိုက်ပျိုးရေးလုပ်ငန်းတွေမှာအသုံးပြုတဲ့စက်ကရိယာမျိုးစုံတွေလောင်စာစီတွေကိုဝယ်ယူလို့ရနေသေးပေမဲ့ဈေးတွေကအဆမတန်ကြီးနေတဲ့အတွက်ကြောင့်စိုက်ပျိုးရေးလုပ်ငန်းတွေမှာကုန်ကျစရိတ်တွေတက်လာပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးတိုင်းအေအော်ဒီမြစ်အနောက်ဘက်ကန်ဒေသကလေသမားတဦးကအခုလိုပြောပါတယ်
။တောင်သူတွေသုံးတဲ့စက်တီကတော့ဓာတ်ဆီရောဒီဇယ်ရောပဲနှစ်မျိုးလုံးသုံးတယ်။ဝယ်ရတော့အခုလက်ရှိနေသားမှာဒီဘက်မှာတော့ဝယ်ရတာတော့မဖြစ်ဘူးသို့တော်ဈေးတော့ကောင်းတယ်အခုဆိုရင်ကလေရည်ရိတ်နေရင်ချွေစက်တီပေါင်းနေကြတယ်ဒီဓာတ်ဆီပေါင်းလေးတွေတော့နေတာဖြစ်တဲ့အတွက်ဈေးကမခံမရလောက်အောင်ကိုဖြစ်နေပြီ73စီမရှိပြီးတော့ရှားသွားပြီဖြစ်တဲ့အတွက်စက်တီနဲ့လုတ်တဲ့ခက်ခဲဖြစ်လာလို့အဲ့ခက်ခဲရှိတာပေါ့မတိုက်တော့လည်းရထားလို့မှမရဘူးလေရည်ကိုင်းနေရာတွေလည်းမတိုက်တော့လည်းမသိမ့်လို့မရဘူးသူကသိမ့်ရပါလေဘူးမဖြစ်မနေတော့ရတာဖြစ်လို့မကြိုက်လည်းသုံးနေရတာခက်ခဲရှိတာပေါ့ဒင်းစီဒီနောက်တစ်ခါဒီဒင်းစီဒီစိုက်ပျိုးရဆိုလဲစိုက်ပျိုးစီဒီတက်လာတာပေါ့မကောင်းကောင်းလာဘူးကတော့လမ်းမနေဘူးနောက်ဆုံးလုံးလုံးကိစ္စတုံးတဲ့အချိန်မှာမဖြစ်မနေရက်ထားလို့ရှိကြတာပေါ့လုံနိုင်တာပဲလုံမှာပေါ့အခုဆိုကျွန်တော်တို့ရွာလေးမှာဆိုင်ရဲသားမျိုးတခြားတော့ရှိနေတော့ဘူးဒီတိုးတောင်တဲ့တောင်မှာဆိုင်ရဲနဲ့သွားနေတဲ့အချိန်ညာရေးကြီးချီးကျင်သွားနေရတဲ့ပုံရောက်သွားတော့ပေါ့လေ
မြန်မာနိုင်ငံစိုက်ပျိုးရေးကဏ္ဍမှာလုံသားရှာပါမှုဟာအရင်ကတည်းကရှိနေပေမဲ့အခုအခါမှာတော့ပိုပြီးတောင်အခြေအနေဆိုးဝါးလာပါတယ်။ကျေးလက်တွေမှာအားကောင်းမောင်းတန်အလုအလုကင်နိုင်တဲ့လူငယ်လူရွယ်တွေဟာအလုအကင်ပုံမှန်ရရှိနိုင်ကြမဲ့အိမ်ကျင်းနိုင်ငံတွေကိုစွန့်စားပြီးခွက်ခွာသွားကြတာတွေဟာအခုအခါမှာပိုပြီးတော့များပြားလာပါတယ်။အဲနောက်ထပ်တစ်ခါဟိုရင်ကလိုမီယိုဖလာစိုက်ပျိုးရေးလုပ်ငန်းမှာအသုံးတည်တဲ့ခိုင်းနှွားတွေလည်းတိတိတသာရှာပါကုန်ပါတယ်။တောင်သူလေသမားတွေမိမိတို့စိုက်ပျိုးရေးလုပ်ငန်းတွေဆုပ်ယုပ်လာတဲ့အတွက်ရှီရင်စွဲခိုင်းနှွားတွေကိုရောင်းချကြရတာဖြစ်ပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးမကွေးတိုင်းကေအော်ရီမြစ်အနောက်ဘက်ပွင့်ပြူမြို့နယ်ကလေပန်းရှင်အမျိုးသမီးတဦးကအခုလိုရှင်းပြပါတယ်
စပားရိတ်သိမ့်နေပါရဲ့ရှင်မိုးစပားရိတ်နေဒီမှာတက်လည်းသိမ့်ပြီးတော့အလုံသမားတွေကမရှိတော့ကြတော့စက်တင်နဲ့ပဲသုံးနေကြတယ်ဒီဘက်မှာလည်းကုန်းကလည်းနိုင်ငံခြားဖွဲ့ကုန်းကသူတို့အလုံသမားတွေကလည်းသူတို့ကဈေးပေးရတဲ့သူတို့ရဲ့လူအားကကြတော့လေနှစ်ဆဖြစ်သွားတယ်အလုံသမားတွေလည်းရှားသွားတယ်သူတို့ ဒီကတော့အမေဆိုလေသူတို့မှမကြိုက်ဘူးဆန်တပြီကို6000ကျော်ဝယ်စားနေတယ်။ခိုင်းမနေရတဲ့အရင်လိုအများကြီးအခုမမွေးကြတော့ဘူး။ထွန်နာရတာမှစက်တင်နေပဲသုံးနေရဆိုတော့ခိုင်းမတွေမသုံးကြတော့တော်တော်များများကိုမရှိကြဘူးပါပဲမနေ။ကိုကတော့အဲ့လိုမဟုတ်တော့ဘဲနဲ့စက်တင်နေတခါလေးရိတ်ချွေဆိုတော့ဈေးစကားကတော့ပိုးကုန်နေဒါပေမဲ့ညံညံပြီးသွားတာပေါ့။အဲ့လိုဈေးရတားကိုထုတ်ဝဲနီးနီးလောက်တက်သွားတာဆိုတော့လေတောင်သူတွေအနေနဲ့တော့မကြိုက်ဘူးရှင်တောင်သူတွေကမကြိုက်တော့လူသမားတွေလည်းကြိုက်သလားဆိုတော့လူသမားတွေစက်ပိုင်းနေပိုင်းကြတယ်သူတို့လည်းသိတော့မကြိုက်ဘူးရှင်ဆိုင်ပြူရဲ့ဘယ်ဝင်တော့မကြိုက်ပါဘူးရှင
်နောက်ထပ်ဆိုင်ပြူရဲ့ကိုရိုက်ခတ်တဲ့အချက်တစ်ခုကတော့ပြီးခဲ့တဲ့ဩဂုတ်လပိုင်းကအာနာသိန်းစစ်ကောင်စီကနေ2000တန်ငွေစက်ကူတွေထုတ်ဝေတော့မဲလို့ကြီးညာလိုက်ပြီးတဲ့နောက်ရုတ်တရက်ကုန်စည်နှုန်းတွေမြင့်တက်လာတာအကြောင်းဖြစ်ပါတယ်အထူးသဖြင့်မြန်မာနိုင်ငံအလဲပိုင်းမြေလက်ဒေသမှာဒီနှစ်စီထွက်သီးနှံတွေအထွက်ကောင်းပေမဲ့အခုလိုရုတ်တရက်ငွေဖောင်းပွားမှုကြောင့်ထင်သလောက်တွက်ချေမကြကြပါဘူး။နောက်ထပ်စိုက်ပျိုးရေးလုပ်ငန်းကိုထိခိုက်စေတာကတော့ El Niño လို့ခေါ်တဲ့အပူချိန်မြင့်မားတဲ့ရာသီဥတုဖြစ်စဉ်ကြောင့်ဖြစ်ပါတယ်။အမေရိကန်သမုဒ္ဒရာနဲ့လေရုရေရုစီမံခန့်ခွဲမှုဌာန NOAA ကထုတ်ပြန်ချက်အရစံစဘာအများဆုံးထွက်ရှိတဲ့အရှိတောင်အာရှအထူးသဖြင့်မြန်မာနိုင်ငံမှာထိခိုက်မှုကိုဖြစ်လိမ့်မယ်လို့ခန့်မှန်းထားပါတယ်ဒီဖြစ်စဉ်ကိုလေ့လာထားတဲ့ FDUB အလုံသမားများအဖွဲ့ချုပ်ကတောင်သူလယ်သမားရေးရာပညာပေးခဲ့သူတဦးဖြစ်တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
အဲ့ဒီညိုကြောင့်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းတွေပေါ်တက်ရောက်မှုကိုပြောရမယ်ဆိုရင်ပထမဆုံးအနေနဲ့ကတော့အဲ့ဒီညိုဆိုတာပင်လယ်သမုဒ္ဒရာထဲမှာရှိတဲ့ရေစီးကြောင်းကြီးတွေပြောင်းလဲမှုကြောင့်ဖြစ်လာတဲ့ရာသီဥတုဆိုင်ရာဖြစ်ရပ်တစ်ခုလို့ဆိုရမှာပါဒီရေစီးကြောင်းတွေကြောင့်ပင်လယ်ရေမျက်နှာပြင်အပူချိန်ကမြင့်တက်လာတယ်အဲ့ဒါကနေတဆင့်သူနဲ့နီးတဲ့ဒေသတွေမှာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေဖြစ်လာစေတာပါသူတို့ပြင်တော့မိုးရွာသွန်းမှုကိုထိခိုက်မှုဖြစ်စေတယ်ဖြစ်စေပါတယ်ဒီဘူးရတော့အများအားဖြင့်မိုးခေါင်မိုးနေစေတတ်ပါတယ်ဒါပေမဲ့တချို့နေရာတွေမှာတော့မိုးများစေတယ်လို့ဆိုပါတယ်သို့တော့ဒီဘူးရအားဖြင့်ပြောမယ်ဆိုရင်တော့မိုးခေါင်မိုးနေမှုဖြစ်စေနိုင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံကစိုက်ပျိုးရေးပေါ်မှာမိကိုအားထားတဲ့နိုင်ငံစိုက်ပျိုးရေးမွေးမြူရေးရေရွက်လုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေမှာမိခိုနေရတဲ့မိသားစုလူရေများတဲ့နိုင်ငံတစ်ခုပါနမိကျွန်တော်တို့နိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းဆိုတာကလည်းရာသီဥတုကိုမှီပြီးတော့ဒီရာသီဥတုပေါ်ပဲမှီတည်လောက်ရတာဆိုတော့ရာသီဥတုဖောက်ကြံရင်ဒီစိုက်ပျိုးမွေးမြူလုပ်ငန်းนี่ထိခိုက်စေနိုင်ပါတယ်ဒါကတော့ဖြစ်မလွဲမသွေဖြစ်လာနိုင်တဲ့ကိစ္စတွေပါမိုးရွာသွန်းမှုနည်းတယ်ဆိုလို့ရှင်ဆယ်ဒီအပါဝင်ရေရရှိမှုညွန်နေသွားနိုင်တယ်လို့စိုက်ပျိုးရေးနဲ့ပတ်သက်တဲ့အဖြစ်ပိုးမွှားတွေပိုလာတာလည်းဖြစ်စေနိုင်ပါတယ်အပူချိန်တက်လာနိုင်ပါတယ်ဒီတော့စိုက်ပျိုးရေးလုပ်ငန်းတာမကရေရွက်လုပ်ငန်းမွေးမြူလုပ်ငန်းပစ်တောလုပ်ငန်းတွေကိုလည်းကြီးကြီးစေနိုင်တာဖြစ်ပါလေ။တောင်သူတွေအနေနဲ့တော့သဘာဝရာသီဥတုဒီလိုဖောက်ပြန်ပြောင်းလဲမှုကိုတားဆီးဖို့ဆိုတာမလွယ်ပါဘူး။ဒါကတကဘာလုံးနဲ့ချီပြီးသက်ဆိုင်တဲ့ကိစ္စပါ။ဒါပေမဲ့ဒီလိုဖြစ်ရကြောင်းဒီလိုမျိုးဖြစ်ရတဲ့ကြောင်းဖြစ်လာတဲ့တက်ရောက်မှုဆူကျူးတွေကိုတော့တတ်နိုင်သလောက်ထိခိုက်မှုတတ်တာအောင်ဆောင်ရွက်နိုင်ကြဖို့လိုပါလိမ့်မယ်။ဥပမာအားဖြင့်ရေရရှိဖို့ဆေးရည်တူလောင်မှုတွေတရင်အချက်လက်မှန်မှန်ကန်ကန်ရရှိနိုင်တာတွေခြံဝေပေးနိုင်တာတွေဥသက်စေဝါနဲ့ဤပညာဖြည့်ဆည်းပေးတာစိုက်ပျိုးပျက်စီးတာတွေကိုပြန်လည်အစားထိုးပေးနိုင်ဖို့နောက်ဆက်တွဲလူမှုစောင့်ရှောက်တာတွေစတာတွေကိုသက်ဆိုင်ရာဝန်ကြီးဌာနအလိုက်ကစိုက်ပျိုးတောင်သူများနဲ့ဒေသတွင်းဆိုင်ရာအဖွဲ့အစည်းတွေအပါအဝင်ထိဆက်ဆောင်ရွက်နိုင်လို့ရှိရင်ကြိုတင်ကာကွယ်မှုလုပ်နိုင်ရင်ထိခိုက်ပျက်စီးတဲ့တဲ့ရောက်မှုကိုနေပါရောကြစီနိုင်ပါလိမ့်မယ
်အခုကောက်တစ်စပါးပေါ်ကန်ဤအချိန်လေးကတွင်အာနာသိန်းစစ်ကောင်စီကနေစံစပါးရည်ညွှန်းစင်းလုံးသတ်မှတ်ခဲ့ပါတယ်ကုံသွယ်ရေးဝန်ကြီးဌာနကလူလူစံစပါးအသင်းချုပ်ကလူလူတောင်သူလယ်သမားအချိုးစည်းဝါးကာကွယ်ရေးအဖွဲ့ဆိုပြီးတာဝန်ခံမှုမရှင်းမလင်းနဲ့ကြီးညာခဲ့တာပါအဲ့ဒီအတွက်စပါးကုံတွေတွေလယ်သမားတွေဇဝေဇဝါဖြစ်ကုန်ပြီးအပြင်ပေါက်စင်းနဲ့စစ်ကောင်စီသတ်မှတ်တဲ့ရည်ညွှန်းစင်းလုံးဟာကွာဟနေတဲ့အတွက်အယောင်ဝယ်ဖြစ်ထွန်းမှုခက်ခဲကုန်ကြပါတယ်ဒါနဲ့ပတ်သက်ပြီးလည်းမြမစီဝါရေးလေးလာသူဦးစိန်သေးကအခုလိုသုံးသပ်ပါတယ်
ဈေးကွက်စီးပွားစနစ်ကိုသွားတဲ့အခါမှာဈေးကွက်စီးပွားစနစ်ကကိုယ်စီရရဲ့ဈေးနှုန်းကဈေးကွက်ကဝယ်လိုအားနဲ့ရောင်းလိုအားပြဋ္ဌာန်းတဲ့တိုင်သွားရမှာအဲ့ဒါကို तू ကခုနပြောတယ် तू ကသတ်မှတ်လိုက်တဲ့အခါကျအဲ့သတ်မှတ်တာကလည်းလက်ရှိတိုင်းပြည်မှာဖြစ်နေတဲ့ကိုယ်ဈေးနှုန်းတိုးတက်မှုနဲ့လေယာသွန်းအားစုဈေးနှုန်းတွေနှစ်ဆလောက်တက်တာလေယာ तू မတိုက်ကြီးဘူးဖြစ်တဲ့အခါလေသမားနင့်နာတာပေါ့ဒါတစ်ချက်ပါနောက်ထပ်ပြီးတော့သူတို့အဲ့ထက်မှပါတယ်ဗျကျွန်တော်ဖတ်ကြည့်လိုက်တဲ့အခါကျတော့ဘာလဲဆိုတော့အဲ့ရင်းရင်းဆေးရဲ့အထက်မှာရှိရင်းနဲ့ဘာဖြစ်လဲဆိုတော့အဲ့စီနေပဲဝယ်ရမယ်ဆိုတော့လင်းသမားထပ်နာတာပေါ့ဥမာဆိုပါစို့ခုနှစ်သိန်းခွဲသူကတတ်မှတ်တဲ့အခါအပြင်မှာပေါက်စီးရဲ့ဇုတ်ကပေါက်စီးရဲ့၈သိန်းခင်မယ်ဆိုပါစို့အဲ့တော့9000နားမနေဘူးလားဗျာအဲ့တော့အဲ့နားလို့ရှိရင်အဲ့ဒီကူလာအဲ့ဖွဲ့ဆိုင်ပေးမှာလားမရှိဘူးကုန်တရားကဲဟုတ်လားခုနှစ်သိန်းခဲပဲဝယ်မှာပဲသူကတတ်မှတ်လိုက်တာဟုတ်ဈေးနှုန်းကသူက fix လုပ်လိုက်တဲ့အခါကျတော့အပြင်ပေါက်တာ၈သိန်းကျတယ်ဆိုပါစို့ဥပမာ၈သိန်းကျရင်9000နာရီအင်းနေတင်းတရား9000နာအိတ်ဖွဲ့ဆိုင်ပေးမှာလားဒါမှမဟုတ်အစိုးရဆိုင်ပေးမှာလားဒါကြောင့်ကျွန်တော်ပြောတော့သဘောဝါမကြတစ်ချက်နောက်တစ်ချက်ကထပ်ပြောပြအောင်အဲ့တော့တကယ်လို့ဈေးကွက်ပေါက်ဈေးကတဲ့သူတို့တတ်မှတ်တဲ့ဈေးတဲ့9သိန်းခွဲတဲ့အောက်နည်းသွားရင်ဘာဖြစ်မလဲအောက်နည်းသွားလို့ရှိရင်အဲ့ဒါကိုအိတ်ဈေးနဲ့ပဲဝယ်ဆိုတော့အဲ့တော့လေသမားဟုတ်လားအိတ်ဈေးနဲ့ရဖို့ဆိုရင်ဝယ်တဲ့လူကမှ9သိန်းနဲ့ဝယ်မယ်ဆိုရင်9000ကဘယ်လိုလုပ်မှာလဲငါကမသူကပေးမှာလို့သူတို့ကစိုက်ပေးမှာလားကုန်သေးဘူးအဲ့တော့အဲ့ဓာဒီဟာမရှင်းမရှင်းဖြစ်လို့ဒါကြောင့်ကျွန်တော်စောစောတင်ပြလို့သူတို့ချမှတ်တဲ့ဈေးနှုန်းကလုံးဝ reliable မရှိဘူးတဘာဝမကြောက်ဘူးပေါ့ဆရာကြီးအဲ့ဒါပြောမယ်ဆိုတော့ဒါ error ဆို policy ပေါ့ဒါ policy အမှားဖြစ်နေပြီထုတ်ပြန်ကြေညာကတောင်တော်သမားအခွင့်အရေးကာကွယ်ရေးအကျိုးစီးပွားဥပဒေတဲ့နံပါတ်၄မှာကြဆန်စပါးအသိအကျုံတွေဆက်သွယ်ပါဆိုတော့အဲ့နှစ်ခုကမရှင်းမရှင်းဖြစ်နေတယ်ဆိုတော့ဒီနေရာမှာကျွန်တော်ပြောချင်တာကအခုချမှတ်လိုက်တဲ့ဥပဒေဒီလေသမားများအတွက်နစ်နာတာပဲရှိမယ်တော်မရှင်းမရှင်းဖြစ်တယ်ဘယ်သူကတာဝန်ခံရှင်းပါလဲသစကစလုတ်နေတာလားစံစဘာတင်ချုပ်ကလုတ်လားကုံသွုံမှုညီဌာနလုတ်တာလားဒီဖွဲ့လုတ်တာလားဘာတွေမှန်းကိုမသိတော့ဒါကြောင့်ဒါရီယာ policy အမှားဖြစ်တယ်လုတ်ဆောင်ချက်ကလည်းအမှားဖြစ်တယ
်စစ်တပ်အာဏာသိမ်းပြီးကလေးကချင်းပြည်နယ်ကြားပြည်နယ်နဲ့အထက်အညာဒေသတွေကနေရရလက်နက်နဲ့စစ်ကောင်စီကိုပြန်လည်ခုခံပြီးအဲ့ဒီဒေသတွေမှာစစ်ပွဲတွေပြင်းထန်လာခဲ့ကစိုက်ပျိုးရေးလုပ်ငန်းတွေလည်းပုံမှန်လုပ်ကင်နိုင်ခြင်းမရှိတော့ပါဘူးအထူးသဖြင့်မြမတက်မတော်ထဲမှာအညာဒေသကလူငယ်တွေစစ်တပ်ထဲအများဆုံးဖြစ်ပြီးအညာဒေသကိုပြန်ပြီးဖျက်ဆီးနေတယ်လို့တက်မတော်သားဟောင်းတူလည်းဖြစ်နိုင်ငံရေးအကျဉ်းသားဟောင်းတူလည်းဖြစ်တဲ့ဦးမျိုးမြင့်ကပြောပါတယ
်ကျွန်တော်ဖြတ်သန်းလာခဲ့ရတဲ့တခြားကျွန်တော်တွေ့ခဲ့ရမြင်ခဲ့ရတာတွေပါတော့မြမတက်မတော်ကအောက်ခြေစဲအချက်တက်သားတွေအများစုကအညာဒေသကလူပြီးတော့ဝင်လာကြတာတွေတွေ့ရတယ်အလားကလည်းအညာဒေသကမိုးကောင်ကြီးရှားဒေသလည်းဖြစ်တယ်အလုတ်ကန်လည်းရှားပါတယ်တောင်သူလယ်လုံးဓမခုတ်တွေလည်းကြားတယ်အဲ့ဒီတောင်သူလယ်သမားတွေရဲ့တာဝန်တွေကစစ်တပ်ထဲကိုအတမွေးဝမ်းကြောင်းလုပ်ငန်းတစ်ခုဖြစ်တယ်သူတို့အဲ့လိုလုပ်ဖို့တော့ဝင်လာကြတာလို့ကျွန်တော်ထင်တယ်ဗျအညာဒေသတောင်သူလယ်လုံးဓမခုတ်တွေရဲ့တာသမီတွေကိုယ်တိုင်စစ်သားဖြစ်ပြီးသူတို့ကိုယ်တိုင်ဟောကသူတို့မိဘတွေသူတို့အဆွေမျိုးတွေအာရွာတွေကိုပြန်ပြီးတော့ဖျက်ဆီးတာမိတော်တိုက်သွင်းတာတပ်ဖြတ်တာဘုံကျဲတာစသဖြင့်လုံးနေလာကြတော့နေ့စဉ်သတင်းတွေမှာကျွန်တော်တို့နားနဲ့မဆန့်အောင်ကြားနေရတာ။အဲ့တော့သူတို့အနေနဲ့စစ်သားမလို့မိန့်နာခံရတာမလို့လုံးရပါတယ်ဆိုတော့စင်ကြီးကမခံရဘူးကြ။သူတို့ရဲ့ကိုယ်ပိုင်အသိစိတ်ရှိရှိနဲ့ရွေးချယ်လုပ်ကင်ခဲ့တာဖြစ်တဲ့အတွက်နားလည်မှုပေးဖို့ခွင့်လွှတ်မှုပေးဖို့ဆိုတာအခက်ခဲတယ်ကြ။
အခုချိန်ဟာဆိုရင် AOD တိုင်းမှာလက်ရိတ်သိမ်းချိန်ကောက်တစ်ပေါ်ချိန်ဖြစ်ပါတယ်မကြားသေးခင်ကဆိုရင် AOD တိုင်းကခြေလက်ဒေသတွေမှာလောင်ကစားဝိုင်းတွေပေါ်များပြီးခိုးမှုလူရဲမှုတွေများပြားခဲ့ပါတယ်ဒါနဲ့ပတ်သက်ပြီး AOD တိုင်းကဆရာတော်တပါးကအခုလိုပြောပါတယ်
ဦးဇင်းတို့ဒီကတော့ AOD တိုင်းတို့အားလောင်ကစားတွေကတော့အများကြီးချိန်ကြီးပေါ့ဗျာသူ့ရွာမယ်ချိန်လုံးလိုက်ကိုယ့်ရွာမယ်ချိန်လုံးလိုက်အဲ့လိုလေးသူတို့ရှုံးတာနိုင်တာကခုံကြီးကျောင်းတွေတော့သွားချီသေးဗျာခုံကြီးကျောင်းနေမယ်လူကြတယ်ရိုက်ကြတယ်ဗျာကိုယ့်ရွာကျောင်းနေမယ်တော်တော်များများတဘာနေကျောင်းလေးတွေဆိုရင်ရိုက်တယ်လူတယ်ပေါ့ဗျာလောင်ကစားဝိုင်းတွေများလာတော့ဇေယျကြီးကပြက်လာကြတာပေါ့ဗျာနောက်ခုံကြီးကျောင်းတွေကရွာတွေကတော့လည်းချီတာကတဘာနှစ်ပါးလေးတွေများတယ်ဗျာဘာလဲနေတော့လူလူလွယ်တာပေါ့ဗျာမျိုးဝလူရမကြီးခိုးတာအခုခံရတာအခုခံရတာညားတယ်ခိုးခံရတာလည်းအများကြီးပဲခိုးလို့လည်းဘာမှမဖြစ်ဘူးလူလည်းဘာမှမဖြစ်ဘူးလောင်စားလို့လည်းဘာမှမဖြစ်ဘူးမခံမှုခံနေဆိုတာမရှိဘူးသူတို့အမြင်ကတော့ဘာမှမလုပ်ပဲထားတာတော့နိုင်ငံကြီးတွေဘာတွေမဝင်အောင်လို့ရရှိမှာပေါ့ဗျာအဲလိုမလုပ်ပြီးကြပဲအကုန်တကြနာလုပ်လို့ရတယ်လောင်စားဘာညာလေးတွေတော့နည်းနည်းဖွင့်ထားတဲ့ပုံရှိပါတယ်တိုင်တော့တိုင်ရတယ်မခံဘူးနိုင်ငံကြီးလှုပ်ရှားမှုကဒီကတော်တော်ညင်ညာဗျာဘာရှိဘာမှကိုမလုပ်ဘူ
းမြေလက်အညာဒေသကမြို့နယ်တချို့မှာမီယိုဖလာရိုးရာအရာပဲနန်သီးနှံစိုက်ပျိုးရေးကအဓိကတောင်သူလုပ်ငန်းဖြစ်ပြီးအဲ့ဒီနောက်ဒုတိယစီးပွားရေးအနေနဲ့ထန်းတောင်သူလုပ်ငန်းဖြစ်ပါတယ်ထန်းရက်ချက်တဲ့လုပ်ငန်းကိုအကြီးအကျယ်လုပ်ကိုင်တဲ့မြေလက်ဒေသကမြို့နယ်တွေကတော့မကွေးကြောက်ပရောင်ရေနံချောင်းနမ်းမောက်ပုဂံညောင်ဦးနဲ့အညာမြို့နယ်တချို့ဖြစ်ကြပါတယ် စိုက်ပျိုးရေးလုပ်ငန်းတွေဆုပ်ယူလာတဲ့အတွက်အဓိကသီးနှံတွေကိုစိုက်ပျိုးကြတဲ့ပင်မတောင်သူတွေကလေယာဉ်လုပ်ငန်းကိုလျှော့လုပ်ကြတာစွန့်လွတ်ကြတာတွေရှိသလိုထန်းတောင်သူတွေကလည်းထညက်ထုတ်လုပ်တဲ့လုပ်ငန်းကိုစွန့်ခွာလာကြရာကနေအခုအခါမှာတော့တိမ်မြုပ်ပပျောက်တော့မဲ့အခြေအနေကိုမြင်တွေ့နေရပါပြီ။ဒါနဲ့ပတ်သက်ပြီးထညက်လုပ်ငန်းလုပ်တဲ့ထန်းတောင်သူတဦးလည်းဖြစ်ကျင်းလက်အုပ်ချုပ်ရေးမှူးဟောင်းတဦးလည်းဖြစ်တဲ့ဦးတင်စိုးကအခုလိုပြောပါတယ်
ထန်းတောင်သူတွေပေါ့အခုချိန်မှာတော့တက်ပြီးတော့မလုံနိုင်ကြတော့ဘာလို့လဲဆိုတော့သူ့ရဲ့အရင်းအနှီးတအားစည်းကြီးလာမြေဦးတော့ကျိုးရင်းတော်ရင်းဆွဲရအစပေါ့နော်နောက်တစ်ခုကထင်းတော့အဲ့ဒါတွေကအစအကုန်လုံးကဟိုဈေးနှုန်းတွေကြီးလာတဲ့အခါကျတော့ဒီထန်းတက်မဲ့အရင်းအနှီးမဆိုင်ထုတ်နိုင်ကြတော့နောက်တစ်ခုကအခုချိန်မှာတော့ဆင်းရဲစေးကတော့မဆိုးဘူးမဆိုးပေမဲ့ထမင်းတွေကလည်းမြင့်လာတာတကြောင်ထမင်းတက်တဲ့ဥယျာဉ်ကလည်းအင်မတန်ကိုနည်းလာပြီဒီရဲ့လုံအားစိုက်ထုတ်မှုတွေကိုဟိုလူလုံအားတွေလည်းမသွန်းနိုင်ဘူးပေါ့နော်တပိုင်းတနိုင်ပဲဟိုတက်နိုင်တော့တယ်ပေါ့နော်အများများဆဆမလုံနိုင်တော့ဘူးဆင်းရဲစေးခွက်ကလည်းဟိုတော့လိုကြီးကြီးမားမားမရှိတော့ဘူးတော့အဲ့ထမ်းတက်တဲ့အနေထားပေါ်မှာမူတည်ပြီးတော့ဆင်းရဲဟိုဖောက်တယ်တွေပေါ့နော်ဆင်းရဲဖောက်တယ်လုပ်တဲ့လူတွေလည်းဟိုနည်းနည်းရှားပါလာတာပေါ့နော်ဥမော့လာနိုင်မဲ့အနေထားမရှိပါဘူးထမ်းကိုဆက်ပြတ်သွားတဲ့အခါကျတော့နောက်လူတွေကထမ်းမင်တက်ရဲတဲ့သူထမ်းမင်ကိုတက်တဲ့သူကိုအင်မတန်ရှားလာတယ်ဟိုထမ်းတက်တဲ့ဥယျာဉ်ကိုပဲအင်နဲ့လာတယ်ပေါ့နော်အော်ရတာနဲ့ပေါ့နော်ဈေးနှုန်းနဲ့မကမိတဲ့ခါကျတော့ထမ်းမို့စိတ်ဝင်စားမှုနဲ့လာတာကိုတွေ့ရဟိုငကိုတက်တဲ့လူတွေကလည်းတက်ကြည့်လာတဲ့ခါကျထမ်းမို့မတက်နိုင်တော့နောက်သူတို့ရဲ့မျိုးဆက်ကျတော့လည်းထမ်းဘက်ကိုအာယုံဆိုင်မှုကနဲ့လာတာ
ဒီနေ့အတွင်းပြီးခဲ့တဲ့လတွေကတိုင်းရင်းသားဒေသတွေမှာစစ်ကောင်စီကိုစန့်ကျင်တိုက်ခိုက်ကြတဲ့လက်နက်ကိုင်တပ်ဖွဲ့တွေကနယ်မြေတွေပြန်လည်သိမ်းပိုက်လာနိုင်ခဲ့ကြပါတယ်အဲ့ဒီအတွက်ချင်းပြည်နယ်နဲ့ကယားပြည်နယ်ဒေသအခေါ်ကင်းနီဒေသမှာလက်နက်ကင်တပ်ဖွဲ့တွေကနယ်မြေစိုးမိုးမှုတွေပြန်လည်ရရှိလာတဲ့အတွက်အရင်ကစွန့်ပစ်ထားတဲ့တောင်ယာနဲ့လေယာတွေမှာပြန်လည်စိုက်ပျိုးနိုင်ကြလိမ့်မယ်လို့ဒေသခံတွေကမျှော်လင့်နေကြပါတယ်ချင်းပြည်နယ်ဘက်ကအခြေအနေကိုချင်းအမျိုးသားတပ်ဦး CNF အဖွဲ့ဝင်လည်းဖြစ်ချင်းလူအခွင့်အရေးအဖွဲ့ကတာဝန်ရှိသူတဦးလည်းဖြစ်တဲ့ပူသေးရကအခုလိုပြောပါတယ်
လုံးလုံးစခုချင်းချီတော့လုံနိုင်ရှည်တော့များတယ်ဒါပေမဲ့ပြောလို့မရဘူးဒီလေကြောင့်ပြန်ကိုတို့အရန်စိုးရင်နေလို့တို့ပေါ်ပေါ်တင်တွန်းလုံနိုင်မလားဆိုတာလည်းနည်းနည်းထည့်စဉ်းစားဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့ဟိုစီးထုံချမ်းမှုရှိတဲ့နေရာဘာမှအတိုက်ပွဲမရှိတဲ့နေရာမှာလည်းစစ်ကောင်စီတပ်ကပဲအာဘုံကျဲတိုက်ခိုက်တာအများကြီးရှိတယ်ဆိုတော့အဲ့ဒါကိုပြည်သူတွေကလက်နေကြတဲ့စိုးရင်ကြတာကြောက်ရွံ့ကြတာပေါ့နော်ဒီတဲ့အတိုင်းပဲချင်းပြည်နယ်မှာဆွေးချေပြန်တောင်ရစင်းနေပဲဒီကအားထားပြီးတော့စာဝတ်နေရေးအဲ့တို့ကပြုံးကန်ကြတယ်လေအဲ့ဒါစစ်စစ်လုံးကိုလုံးရမယ်အနေထားတော့ရှိတယ်ဒါပေမဲ့တို့ဆိုရင်လည်းတော့အခုလေကျောင်းရန်ကိုပဲအများရန်တို့အထက်တင်ကြတော့ဗောနော်စစ်ရန်နေနေဖြစ်ဖြစ်အဲ့ဒီတိုက်လေကြီးမှာတို့ပြန်တာရှိတယ်ကင်းထောက်နေကြလားအဲ့ဒါတော့ပုံမှန်တို့ပြန်တာရှိတာဗောနော်အဲရဟရှင်တွေတော့ပုံမှန်ပြန်တန်းတယ်အဲ့လိုသဘောရှိတယ်ပြီးတော့ကျောင်းနဲ့ချင်းပြင်းနေမှာခုတော့ပိုင်းဆိုရင်အခုလောလောဆယ်ချင်းကြီးရတော့နေပင်ထိုးစစ်ရှင်ပို့တော့စစ်ကောင်စီနေနဲ့အခက်ခဲရှိနိုင်တာဗောနော်လေကျောင်းစစ်စင်ကြီးကိုပဲပို့ပြီးတော့အလေးထားတာဗောနော်စစ်တပ်ဒေသတွေအားလုံးစစ်နေနဲ့အဲ့ဒီဒေသကကိုရေးတတ်ဒီကအားလုံးစုမှုထားတယ်လို့ပြောလို့ရတော့ဗောနော်အခုအဲ့လိုရှင်ရှင်မြို့တောင်ရလုံးကကျင်းလက်တက်မှလုံးကြတယ်ဆိုတော့အလားလားများတာပေါ့နော်သူတို့ကြောက်တာအကြောက်ဆုံးကတော့လေကြောင်းညာကိုပဲသူတို့ကြောက်ဆုံးအဲ့ဒါအပြင်တော့သူတို့တိတ်ပြီးတော့စိုးရင်စရာသူတို့တို့မရှိတော့ဘူးလို့ပေါ့နော်အဲ့ဒါတကြောင်ခုဘုံကြောင်နဲ့ထိုးစစ်စင်ကတော့သူတို့မစိုးရင်ရဘူးအဲ့ဒါလေကြောင်ကိုပဲဒီကသူတို့စိုးရင်ကြောက်ရွံ့နေကြတယ်သဘောရှိတာပေါ့နော်တောင်ယာဒီလေယာဒီကပတ်ဖို့မှပေါ့လေသူတို့ကလိုချင်ကြဘူးအဲ့ဒါတကြောင်ရတဲ့နည်းနဲ့တောင်ယာကိုလည်းသူတို့တိုက်ခိုက်လေးရှိတယ်ပြီးတော့လေလေမေကိုလည်းသူတို့ကချက်စီးတာအရှိတာ။ဘုန်းကြီးဆိုတာပေါ်နဲ့ကြည့်လို့ရှင်တော့ပေါ်မှာလို့တဲ့ဆိုတာတိတာမြင်တာဘောနော်
အခုချိန်အားဆိုရင်နေဇက်ဒေတာတွေမှာပြည်တွင်းစစ်အကြီးအကျယ်ဖြစ်နေတဲ့အတွက်နေဇက်ကုံသွယ်ရေးတွေအားလုံးရပ်ဆိုင်းကုန်ပါတယ်။မြန်မာနိုင်ငံကစိုက်ပျိုးရေးထွက်ကုန်တွေဟာအဓိကနေဇက်တွေကနေရောင်းချကြရတာဖြစ်တဲ့အတွက်ရှင်းနှစ်မှလည်းအလားအလာကောင်းဖို့မသေးကြဘူးဆိုပြီးတောင်သူလယ်သမားတွေကုံသွယ်တွေကစိုးရိမ်နေကြပါတယ်ခင်ဗျာ
။VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ဘေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက် ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ Fuel မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ Fuel မြန်မာ email လိပ်စာ bami@fuelnews.com ဒါမှမဟုတ်ရင်လည်း Fuel မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။email လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုတော့လိုပါရင်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်ဗျာရှင်။VOA American အသံရဲ့2023ခုနှစ်ဒီဇင်ဘာလ29ရက်နေ့ဗုဒ္ဓနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညလိုင်းလမ်းမီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်သတင်းပတ်ဆင်ခဏကိုအရင်ဆုံးထုတ်လွှင့်ပေးမှာဖြစ်ပြီးဒီနောက်မှာတော့ American နိုင်ငံရဲ့အကြောင်းတိကောက်စရာနဲ့ကမ္ဘာတလွှားခီးသွွားအစီအစဉ်တို့ကိုလည်းနားဆင်ကြရပါမယ်ရှင်။အခုတော့ယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်အစီအစဉ်အလှည့်ပါ။ဒီသတင်းမှာမှာတော့ယူကရိန်းမြန်မာနှိုင်းယှဉ်ချက်အစီအစဉ်မှာခရစ်စမတ်2အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဟောက်စာကတင်ဆက်ထားပါတယ်ရှင်။
ကျွန်တော်နာမည် Alex ပါကျွန်တော်ယူကရိန်းနိုင်ငံကနေစူတောင်းပေးနေပါတယ်အားလုံးခွန်အားပြုဝကြပါစေပျော်ရွှင်သောခရစ်စမတ်နဲ့နှစ်သစ်ကိုပန်းဆိုင်နေကြပါစေ
တရုတ်တံကတော့ຫນွေဥတော်လန်ရေးမှာပါဝင်နေကြတဲ့တော်လန်ရေးရဲဘော်တွေအတွက်ယူကရိန်းရှေ့တန်တနီယာမှာတိုက်ပွဲဝင်နေတဲ့ယူကရိန်းတပ်သား Alex ကပေးပို့ထားတဲ့ရုပ်တံပဲဖြစ်ပါတယ်မကြာခင်မှာခရီးရန်ဘာသာဝင်တို့ရဲ့အထွတ်အမြတ်ဖြစ်တဲ့ခရစ်စမတ်အချိန်ခါတာမညဟာကြာရောက်လာတော့မှာဖြစ်ပါတယ်အဲ့ဒီနေ့ဟာမြန်မာနိုင်ငံပါဝင်ကမ္ဘာတဝက်မှာရှိကြတဲ့ခရီးရန်ဘာသာဝင်မိသားစုတွေစုံစည်းပြီးတော့သူရဲ့မိသားစုနဲ့အတူတကွပျော်ရှင်စွာဖြတ်တန်းကြတဲ့အချိန်လည်းဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2023ခုနှစ်ဒီဇင်ဘာလ25ရက်နေ့မှာခရီးရန်ဘာသာဝင်အများဆုံးနေထိုင်တဲ့ကရင်နီပြည်နယ်မှာစစ်ဘေးရှောင်လာတဲ့ကားတွေကိုစစ်တပ်ကအရှင်လက်လက်မီးရှို့တပ်ဖြတ်ခဲ့တာကြောင့်အမျိုးသမီးနဲ့ကလေးငယ်အပါအဝင်အယောက်30ကျော်ခန့်သေဆုံးခဲ့ပါတယ်။အခုနှစ်ခရစ်စမတ်နေ့ဆိုရင်အဲ့ဒီဖြစ်ရဟာ3နှစ်တင်တင်ပြည့်ခဲ့ပါပြီ။အလားတူပဲဂျူးနဲ့ခရစ်ယာန်များစုနေထိုင်တဲ့ယူကရိန်းနိုင်ငံမှာလည်းရုရှားကျူးကျော်စစ်ကြောင့်ခရစ်စမတ်ရက်မြတ်ကိုတိုက်ပွဲတွေကြမှာပဲကျင်းပခဲ့တာဟာအခုလာမယ့်နှစ်တွေဆိုရင်နှစ်နှစ်မြောက်ဖြစ်တော့မှာဖြစ်ပါတယ်။အဲ့လိုတိုက်ပွဲတွေကြမှာခရစ်ယာန်ဘာသာဝင်တို့ရဲ့နှစ်ထူးနှစ်မြတ်ဖြစ်တဲ့ခရစ်စမတ်နေ့ကိုယူကရိန်းနိုင်ငံကလူတွေဘလို့ဖျက်တမ်းကြမလဲဆိုတာကိုမေးမြန်းထားပါတယ
်။ The more war goes on, the less you see it on the news.
စစ်ပွဲတွေဟာဖြစ်ပွားတာများလာလေလေသတင်းစာမျက်နှာတွေပေါ်မှာစစ်ပွဲသတင်းတွေမြင်ရတာနည်းလာလေလေပါပဲဒါပေမဲ့မကြခင်တုန်းကပဲလူတွေတန်းပေါင်းများစွာနေထိုင်တဲ့ယူကရိန်းရဲ့မြို့တော်ခီးဖ်မြို့မှာဆိုရင်ရုရှားကနေမောင်းသူမဲ့လေယာဉ်အစီးရေ40လောက်နဲ့လူထုထပ်တဲ့နေရာတွေကိုတမင်တကာပိတ်မတ်ထားပြီးတော့တိုက်ခိုက်ခဲ့ပါတယ်ကျမတို့ဟာယူကရိန်းရဲ့ရေရှည်အနာဂတ်ကိုလည်းအာရုံစိုက်နေရပါတယ်။အဓိကအရေးကြီးတဲ့ကလေးငယ်လေးတွေကိုလည်းဦးစားပေးပြီးတော့ကူညီထောက်ပံ့ပေးနေပါတယ်။ဘာဖြစ်လို့လဲဆိုတော့တိုက်ပွဲတွေဖြစ်ပွားနေတဲ့ကာလတွေမှာဖျားနာမှုတချို့ရှိနေတာကြောင့်အရန်ကိုခတ်ခဲပါတယ်။အဲဒီတော့သူတို့နေထိုင်ရာမူလနေရာကနေဘေးလွတ်ရာကိုရွှေ့ပြောင်းပေးရပါတယ်။ပြီးတော့ယူကရိန်းအနောက်ပိုင်းမှာရှိတဲ့ဆေးရုံတွေဆိုရင်ရစရာမရှိအောင်ပျက်စီးရှုပ်ပွားနေပါတယ်။ဒါကိုယူကရိန်းအတွက်စစ်မှုထမ်းနေတဲ့အမျိုးသမီးနဲ့အမျိုးသားတွေကစေယုံတွေကိုပြန်လဲပြင်ဆင်တာတွေကူညီလုပ်ပေးနေကြပါတယ်။ကလေးငယ်တွေဟာယူကရိန်းရဲ့လွတ်လပ်မှုနဲ့အတူမွေးဖွားလာကြတဲ့သူတွေပါ။ဒါကြောင့်အဲ့ဒီကလေးတွေအတွက်ကျမတို့ရဲ့ကူညီထောက်ပံ့မှုကအရန်ကိုအရေးကြီးပါတယ်။ Lviv လိုမျိုးတွေမှာဆိုရင်ကျမသတိထားမိတာတစ်ခုကတော့လူတွေဟာသူတို့ရဲ့တရက်တာဘဝကိုပဲအသက်ရှင်သာအောင်နေထိုင်နေကြရပါတယ်။ဘာဖြစ်လို့လဲဆိုတော့မနေ့ပြန်သူတို့နိုးလာတယ်ဆိုရင်ဘာဆက်ဖြစ်မလဲဆိုတာကိုမသိကြလို့ပေါ့ဒါကလည်းသူတို့နေထိုင်တဲ့တကယ်လက်တွေ့ဘဝဖြစ်ပြီးတော့သူတို့ရဲ့တတိတွေကိုစုပ်ကင်ထားပြီးတော့တာမန်ဘဝအတိုင်းနေဖို့စူးစမ်းနေတာဟာတကယ်ကိုအံ့ဩစရာပါပဲရုရှားဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်တဲ့အချိန်မှာဆိုရင်လူတွေဟာအမိုးကာအောင်ဘုံခိုတဲ့နေရာတွေကိုပြေးပုန်းလိုက်ကြပြီးတော့လေရင်တွေပြန်ထွက်သွားပြီးဆိုရင်ဘာမှမဖြစ်ခဲ့သလိုနဲ့လမ်းပေါ်ပြန်တက်ပြီးတော့ပုံမှန်အတိုင်းသွာလာလှုပ်ရှားနေတာကိုကျမကိုယ်တိုင်မြင်တွေ့ခဲ့ပါတယ် အရန်သေးချတာတခုကတော့ယူကရိန်းမှာရှိတဲ့မိသားစုဝင်တိုင်းမှာယူကရိန်းအတွက်တိုက်ပွဲဝင်နေတဲ့သူတယောက်တော့ရှိကြပါတယ်။ဒါကြောင့်မိသားစုတွေစုစုစည်းစည်းနဲ့ကျင်းပနိုင်တဲ့ Christmas ဆိုတာကတော့သူတို့အတွက်ရှိမှာမဟုတ်ပါဘူး။ပြီးတော့ကျွန်မတူမာလေးအပါဝင်ကလေးတချို့ဟာသူတို့ရဲ့ဖခင်တွေကို2022ခုနှစ်ဖေဖော်ဝါရီလကတည်းကမတွေ့ခဲ့ကြတော့ပါဘူး။ပြီးတော့သူတို့တွေကအပြင်ကိုတခါမှမထွက်ကြပါဘူး။ဒါကတော့သူတို့ရဲ့တကယ်ကြုံနေရတဲ့ခရစ်မတ်ပွဲတော်ပါပဲ။ဒီခရစ်မတ်မှာကျမတို့တငယ်ချင်းတော်တော်များများကလက်ဆောင်တွေအပေးယူမလုပ်ချင်ကြပါဘူး။ခရစ်မတ်လက်ဆောင်စာယူကရိန်းမှာလိုအပ်နေတဲ့သူတွေအတွက်ပံ့ပိုးခြင်းပါတယ်။ကျမလည်းဘာလက်ဆောင်မှမလိုချင်ပါဘူး။ကျမရဲ့ဆန္ဒတစ်ခုတည်းနဲ့အကောင်းဆုံးလက်ဆောင်ပေးရမယ်ဆိုရင်တော့လူတွေကိုအသက်ကယ်တင်နိုင်မှုဒါမှမဟုတ်ကလေးငယ်တယောက်အတွက်သူတို့စိတ်ဝင်စားတဲ့အရာတစ်ခုကိုဟန်ချက်ညီအောင်ဖန်တီးပေးချင်တာကျမရဲ့ဆန္ဒပါ။ဘာကြောင့်လဲဆိုတော့လူတွေဟာသူတို့ရဲ့အသက်ကိုဆက်ဖို့စူးစမ်းရင်းနဲ့အနည်းဆုံးအခြေအနေတစ်ခုနဲ့ဘဝကိုပိုင်ဆိုင်မှုစူးစမ်းနေတဲ့ချိန်ထဲမှာပဲသူတို့ဟာအန္တရာယ်ကြားမှာဘဝအခြေအနေတစ်ခုနဲ့ရှင်သန်နေရတယ်ဆိုတာကိုသိနေကြပါတယ်။ဒါကြောင့်လူတွေဟာသူတို့ရဲ့ဘဝနေထိုင်မှုပုံစံအတိုင်းအကောင်းဆုံးဖြစ်အောင်စူးစမ်းနေထိုင်နေကြရပါတယ်
။ဒါကတော့ယူကရိန်းစစ်ပွဲအတွက်ရမုံငွေရှာပေးနေတဲ့ယူကရိန်းနိုင်ငံသူထောင်ညာလက်ချုပ်ပြောသွားတာပဲဖြစ်ပါတယ်။ဆက်လက်ပြီးတော့ရှေ့တန်းမှာလိုအပ်နေတဲ့ကာကွယ်ရေးပစ္စည်းတွေကိုစစ်မြေပြင်ထိတွားရောက်ကူညီပေးနေတဲ့တမီထရိုထော်ချီရဲ့စကားတမ်းပဲဖြစ်ပါတယ
် It's an interesting balance actually right now because people are actually trying to continue
ဒါကြောင့်ဒီလာမယ့်ဘာလာရေးအားလိုက်ဟာသူတို့အတွက်တော့ချုံမိန်တဲ့အားလိုက်ရဖြစ်မှာမဟုတ်ပါဘူးစက္ကန့်ပိုင်းမိနစ်ပိုင်းမှာဒုံးကျည်တွေမောင်းသူမဲ့လေမြန်တွေနဲ့အခြေမြေတိုက်ခတ်ခံရနိုင်တာကြောင့်ကြိုတင်ကာကွယ်နေရပါတယ်အကြောင်းဒီဘာသာရေးအလယ်ရဖြစ်တဲ့ခရစ်မတ်အချိန်ဟာအရန်ကိုထူးဆန်းတဲ့အလယ်ရလို့ဆိုရပါလိမ့်မယ်။စစ်ပွဲကာလအတွက်ထူးဆန်းတဲ့အလယ်ရလို့ပြောရတာအဆန်းဖြစ်သွားနိုင်ပါတယ်။ဒါကြောင့်လူတွေကအမြဲသတိကြီးကြီးနဲ့နေနေရပါတယ်။ဒါကသူတို့ရဲ့နောက်ဆုံးခရစ်မတ်ပွဲလည်းဖြစ်နိုင်ပါတယ်။သူတို့မှနှစ်သစ်ဆိုတာပျောက်ဆုံးနေပြီးတော့ဒါဟာသူတို့မြင်နေရတဲ့နောက်ဆုံးအခိုက်အတန့်လည်းဖြစ်ချင်းဖြစ်မှာပါ။သူတို့ဟာသူတို့ချီးရတဲ့သူကိုတွေ့ရတယ်လို့အဲ့လိုချီးရတဲ့သူတွေကလည်းအခိုက်အတန့်တစ်ခုမှပျောက်ဆုံးသွားနိုင်ပါတယ်။အရန်ကိုခက်ခက်ခဲခဲဖြတ်ကျော်နေရပါတယ်။ဒါပေမဲ့အနည်းဆုံးတော့သူတို့ရဲ့ပုံမှန်ဘဝကိုပိုင်ဆိုင်နိုင်ဖို့အတွက်ကြိုးစားနေကြရတဲ့သူတွေပါကျွန်တော်ရဲ့ Christmas ဆူတောင်းကတော့လူတိုင်းအသက်ရှင်စွာနဲ့ပဲပြန်လာနိုင်ကြဖို့ပါပဲ
စစ်ပွဲကာလ Christmas ကိုဘယ်လိုဖြတ်သန်းကြမလဲဆိုတဲ့အကြောင်းကိုတင်ဆက်ပေးထားတာပဲဖြစ်ပါတယ်နောက်တစ်ပတ်မှာစစ်ပွဲတွေကြာက2024နှစ်သစ်စကားတန်တွေအကြောင်းကိုတင်ဆက်ပေးမှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
VOA American တိုင်းရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ famis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ခုတော့ American နိုင်ငံရဲ့အချောင်းသိကောင်းစရာအစီအစဉ်ကိုတင်ဆက်ပါမယ်ရှင်။Christmas နေ့နဲ့ Christmas နေ့မတိုင်ခင်ရက်ပိုင်း Israel စစ်တပ်ကဂါဇာကမ်းမြောင်ဒေသမှာရှိတဲ့ Hamas စစ်သွေးကြွတွေကိုဆက်ပြီးတော့ချေမှုန်းတိုက်ခိုက်နေပါတယ်။ယေရှုခရစ်တော်ဖွားမြင်ရာဘက်သလဟံမှာတော့ဂါဇာပြည်ပခါကြောင့်ချေကွဲဝန်းနေတဲ့အထိတ်မှ Christmas ပွဲတွေဆင်နွှဲခြင်းမရှိပါဘူး။ဂါဇာမှာဖြစ်နေတဲ့ပြည်ပခါတွေကြောင့် American ပြည်တော်စုမှလည်းလုံခြုံရေးအရာသတိထားရတဲ့ချင်းချောင်မှုတွေတိုးလာတယ်လို့ American အရာရှိတွေကသတင်းပေးနေပါတယ်။ဖြူရီသတင်းထောက်အရစ်အရာဘာစဒီယာသတင်းပေးပို့ထတာကိုကုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင
်ခရစ်မတ်နေ့မတိုင်ခင်တည်းမှာပဲဂါဇာမြောက်ပိုင်းနဲ့ဟန်ယူနစ်တောင်ပိုင်းဒေသတွေမှာအပြင်းအထန်ချိန်မုန်းတဲ့စစ်စင်ရေးဆိုပြီးအစ္စရေးစစ်တပ်ကတိုက်ခိုက်နေတဲ့ပုံတချို့ကိုထုတ်ပြန်ခဲ့ပါတယ်ဟာမတ်စ်တွေရဲ့အခြေခံစောင့်ဝင်တွေကိုဖျက်ဆီးလိုက်တယ်လို့ပြောပါတယ်ဟန်ယူနစ်မှာရှိတဲ့ပါလက်စတိုင်းပြည်သူတွေကတော့ ညဘက်လေးကြောင်းတက်ခဲ့မှုမှာတေဆုံးသူတွေရဲ့အလောင်းတွေကိုလိုက်ကောက်ပြီးစာပနအခမ်းအနားကျင်းပပါတယ်။တကမ္ဘာလုံးနှိပါးကတော့တက်ခဲ့မှုတွေရဆိုင်ပေးဖို့ပါလက်စတိုင်းနယ်မြေမှာပြည်သူတွေလိုအပ်နေတဲ့ကူညီတွေပေးနိုင်ဖို့တောင်းဆိုနေကြပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ခရစ်စမတ်နှုတ်ခွန်းဆက်ရင်းသူနဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတန်ယာဟူတို့အချိန်တော်ကြာဆွေးနွေးပြောဆိုခဲ့တဲ့အကြောင်းသတင်းတောက်တွေကိုပြောပါတယ်။ဆွေးနွေးပွဲအသေးစိတ်ကိုတော့နှစ်ဖက်စလုံးကထုတ်ပြန်ကြေညာခြင်းမရှိပါဘူး။အပြည့်အကဲရဆဲဖို့အစ္စရေးဝန်ကြီးချုပ်ကသူမတောင်းဆိုခဲ့ဘူးလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဒေတာတွင်တယ်လ်အယ်ဗီမာအစ္စရေးဝန်ကြီးချုပ်နာတန်ယာဟူကသူ့ဝန်ကြီးအဖွဲ့နဲ့ဆွေးနွေးပြောဆိုပါတယ်။သူနဲ့သမ္မတဘိုင်ဒန်တို့စကားပြောခဲ့ကြတယ်ဆိုတာကိုအတည်ပြုပါတယ်။အစ္စရေးဟာစစ်နဲ့ပတ်သက်လို့အဆုံးအဖြတ်ကိုကိုယ်ပိုင်ချမှတ်လုပ်ဆောင်နေတဲ့အချုပ်အခြားပိုင်းနိုင်ငံဖြစ်တယ်လို့ပြောဆိုပြီးဘယ်ပြင်ပဖီအားနဲ့ညွန့်ကြားချက်ကိုမှလက်ခံမှာမဟုတ်ဘူးလို့လည်းပြောဆိုပါတယ်။ခါဆာမှာဖြစ်ပေါ်နေတဲ့ပြိပခါတွေကရှေ့လေပိုင်းကိုကြော်ပြီးပြန်နဲ့လာသလိုအစ္စရေးကိုထောက်ခံတဲ့အတွက်အမေရိကန်ကိုစန့်ကျင်ရေးလှုံ့ဆော်မှုတွေလည်းတိုးလာနေတယ်လို့အမေရိကန်ရာရှိတွေကသတိပေးပါတယ်။ We're helping Israel
deal with the destruction. အောက်တိုဘာ9ရက်နေ့နောက်ပိုင်းဟာမတ်စစ်သွေးကြွတွေကိုခြေမုံတိုက်ခိုက်ဖို့အစ္စရေးကိုကျွန်တော်တို့ထောက်ခံပံ့ပိုးခဲ့ပါတယ်။အစ္စရေးကိုထောက်ပံ့တဲ့အတွက်ကဘာတဝမ်ဂျီဟတ်ဒစ်အကြမ်းဖက်အဖွဲ့တွေကအမေရိကန်တွေကိုပြန်တိုက်ဖို့ဆိုပြီးနှိုးဆော်နေပါတယ်
။ဟာမတ်စစ်ဖွဲ့တွေထိချုပ်တဲ့ဂါဇာကျွမ်းမာရေးဝန်ကြီးဌာနကတော့အော်တိုဘာလ9ရက်နေ့အစ္စရေးဘက်ကအရသာ1,000လောက်တေဆုံးခဲ့တဲ့တိုက်ခိုက်မှုအပြီးပြန်လည်လက်တုံပြန်တဲ့စစ်စင်ရေးအတွက်မှာပါလက်စတိုင်းပြည်သူ2,000လောက်တေဆုံးခဲ့တယ်လို့ပြောပါတယ်။ဒါကြောင့်လည်းအစ္စရေးကိုထောက်ခံပံ့ပိုးတယ်ဆိုပြီးအမေရိကန်ပြည်ထောင်စုအတွက်မှာအကြမ်းဖက်သမားတွေလက်တုံပြန်တိုက်ခိုက်မှာကိုအမေရိကန်ရရှိတဲ့သတိပေးနေပါတယ်။
The current conflict is causing, I think, contributing to
ရှိပြည်ပခါကြောင့် NEA ရင်ဆိုင်ရနိုင်တဲ့ချင်းချောင်းနေတဲ့အခြေအနေကပိုပြီးတော့တိုးလာပါတယ်။နိုင်ငံသားအတိုင်းပြည်တွေကအကြမ်းဖက်အဖွဲ့တွေကဒီအခြေအနေကိုအခွင့်အကောင်းယူပြီးလက်တုံပြန်မှုစောဩနေတာတွေလုပ်နေပါတယ်။တဦးကြီးအနေနဲ့ရောအဖွဲ့တည်တည်လေးကိုပါသွေးထိုးလုံစော်တာတွေလုပ်လာပါတယ်။အောက်တိုဘာလ9ရက်တပ်ဖြတ်မှုမှာရက်ဆက်ကြမ်းကြုတ်တဲ့စိုးဝါတဲ့အကြမ်းဖက်လုပ်ရက်တွေကိုကျမတို့မျက်ဝါးထင်ထင်မြင်ခဲ့ရပါပြီ။
ကဘာတော်မှာခရီးယံဘာသာဝင်တွေခရစ်စမတ်ပွဲတော်တွေကျင်းပနေတဲ့အချိန်ခရီးယံဘာသာဝင်တွေအတွက်ရေးကြီးဆုံးဘာသာရေးမျိုးတွေကတော့ငြိမ်သက်နေပါတယ်ပွဲတော်တွေကျင်းပမယ့်အစားဖန်သာဟာမှာရှိတဲ့ခရီးယံဘုရားကျောင်းတွေကဒီနေ့ယေရှုခရစ်တော်မွေးဖွားခြင်းပြင်းတဲ့မြင်ကွင်းတွေကိုတန်ဆူးကျိုးတွေအပြည့်အစုံအပိုင်းစာတွေနဲ့ပုံဖော်ထားပါတယ်ဂါဇာမှာရှိတဲ့သူတွေနဲ့တွေးဆညီညွတ်မှုကိုပြနေကြတာပါခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြရန်အမှတ်လေးပါတာဖိပီးနေကြပါတယ်။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်စူးစမ်းနေပါတယ်ခင်ဗျာ။
ခရစ်စမတ်နဲ့နှစ်သက်ကူကာလကိုဆောင်ရသည့်အရသာအစ်အမှန်နဲ့ခံစားခြင်းကြသူတွေဖင်လန်နိုင်ငံမြောက်ပိုင်းကလက်ပ်လန်ဒေတာကိုတွားလေချပါတယ်။ဒေတာကန်တွေနေထိုင်ကြတဲ့အတိုက်တွေ့ကြုံသစ်တွေရနိုင်သလိုကံကောင်းရင်ဥတ္တရာအလင်းတန်းတွေကိုအနိကတ်တွေ့မြင်နိုင်တဲ့လက်ပ်လန်ဒေတာအစီကိုတော့မဆွမြတ်မွန်ကကဘာတလွာခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်။
ဖင်လန်နိုင်ငံမြောက်ပိုင်းအာတိတ်ဆက်ဝိုင်းထဲမှာတည်ရှိတဲ့လက်ပလန်ဒေတာကိုဆောင်းရာသီကာလလှလဲသူတွေတစ်နှစ်ထက်တစ်နှစ်ပိုများလာနေပါတယ်။အေဂျင့်နဲ့ဆောင်းရာသီခရစ်စမတ်နဲ့နှစ်သစ်ကိုအတွေ့အကြုံကိုလိုချင်ကြသူတွေမြောက်ဝင်ရုံးစုနဲ့တောင်ဝင်ရုံးစုဒေတာတွေမှာသာမြင်ရနိုင်တဲ့ဥဒရလင်းတန်းတွေကိုကြည့်ချင်သူတွေအထူးလာလည်နေကြတာဖြစ်ပါတယ်။နှင်းဖွဲ့ဖွဲ့ချားကခရစ်စမတ်ဘိုးဘိုးကြီးနေတဲ့ရွာကြီးလိုလှုပ်ထားတဲ့နေရာကတော့ကမ္ဘာနေရာဆောင်ကဧည့်သည်တွေကိုအထူးဆွဲဆောင်ထားတဲ့နေရာဖြစ်ပါတယ်။Christmas ဘိုးဘိုးကြီးရဲ့နေရက်လို့ဆိုကြတဲ့ Rovaniemi မြို့စီကိုတစ်နှစ်တစ်နှစ်လာလေကြတဲ့ဧည့်သည်က9သိန်းထက်မနည်းရှိတယ်လို့ဖင်လန်ခီးသွားလုပ်ငန်းရဲ့တရားဝင်ကိန်းဂဏန်းတွေမှာဖော်ပြပါရယ်။ COVID ကရောဂါအလွန်နိုင်ငံသားခီးထွက်ပြီးတသက်မှာတစ်ခါရတဲ့အတွေ့အကြုံရဖို့ကြိုးစားသူတွေများလာနေတာမို့ Laplan ဒေသက Rovaniemi မြို့စီကိုသွားလေသူတွေလည်းစံချိန်တင်အောင်များနေပါရယ်
။ We don't have snow in our country
just ကျွန်တော်ငံမှာနှင်းကြလိမရှိပါဘူး။ရာသီဥတုပူပြီးတော့ပင်လယ်ကမ်းခြေတွေရှိတဲ့နိုင်ငံမျိုးပါ။အဲ့ဒါကြောင့်ကျွန်တော်သမီးအတွက်အတိတ်ကိုထူးခြားတဲ့အတွေ့အကြုံတစ်ခုဖြစ်ပါတယ်။
သူတို့လိုထူးခြားတဲ့အတွေ့အကြုံမျိုးရဖို့သွားကြသူတွေများလာတဲ့အတွက်2023ခုနှစ်မှာရိုဗာနီယာမီမြို့ကိုပြေးဆွဲတဲ့လေယာဉ်ခီးစဉ်သက်73ခုထက်မနည်းတိုးလာပြီးတော့ဓာတ်ရိုက်ခီးစဉ်တွေပိုများလာပါတယ်ဖင်လန်နိုင်ငံမြို့တော်ဟယ်ဆင်ကီကနေဓာတ်ရိုက်လေယာဉ်ခီးစဉ်တွေများလာတာကြောင့်လာလေတဲ့ဧည့်သည်အရေအတွက်ဆောင်းရာသီကာလမှာစံချိန်သစ်တင်မယ်လို့ရိုဗာနီယာမီခီးသွားလုပ်ငန်းတာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်
There is a huge increase in our flight routes compared to previous years.
ဒီခီးစဉ်တွေကတိတိတသားတိုးလာပါတယ်။မနစ်ကနေနှိုင်းရှင်မယ်ဆိုရင်တရားရဂိုင်းနှုန်းကျော်တိုးလာတာပါ။အခုဆိုရင်ဒီဒိုင်းရိုက်ပြန်တန်းတဲ့ခီးစဉ်လောလောဆယ်အထိ24ခုလောက်ရှိပါတယ်။ဒါကြောင့်အုပ်စုလိုက်ခီးထွက်တဲ့သူတွေရောကိုယ့်စီစဉ်နဲ့ကိုလာလေတဲ့သူတွေပါပုံများလာမှသိချပါတယ်။
Santa Claus Christmas ဘိုဘိုကြီးရှိတဲ့မြို့လို့ပြောကြတဲ့ Rovaniemi မြို့ကိုဒီဇင်ဘာလမှာအနည်းဆုံးတညအိတ်ခီးနဲ့လာကြသူကသိန်းခန်းနီးပါးရှိပါတယ်။ခီးတွေတွေတိတိတသားများလာတဲ့အတွက်ခီးဆောင်အိတ်အတင်အချကစလို့လုံခြုံရေးအထိအလျင်မြောင်လို့ဝန်ဆောင်မှုပေးနိုင်ဖို့ဝန်ထမ်းအယောက်20လောက်ကိုထပ်ငှားထားရတယ်လို့လေဆိပ်မန်နေဂျာကပြောပြပါတယ်
။ December has been very very busy here in Rovaniemi Airport.
လုံခဲ့တဲ့နှစ်20လောက်ကစပြီးဒီဇင်ဘာလဆို Rovaniemi လေဆိပ်ကရန်ကိုလုံများပါတယ်။ဒါပေမဲ့ဒီနှစ်ကတော့လာလေတဲ့ဧည့်သည်ရေအတွက်ကြောင့်စံချိန်တွေအားလုံးချိုးမယ်လို့ထင်ပါတယ်။နှစ်တိုင်းဒီဇင်ဘာလကတော့အလုပ်အများဆုံးလာပါ။
2022ခုနှစ်မှတ်တမ်းတွေအရ Rovaniemi မြို့ကိုလာလေကြတဲ့နိုင်ငံသားတွေထဲမှာဗြိတိန်နိုင်ငံကဧည့်သည်တွေကအများဆုံးဖြစ်ပါတယ်။2022ဒီဇင်ဘာတလာတဲ့စရောက်ဧည့်သည်ကတသိန်းခွဲကျော်ရှိခဲ့တာမို့လေယာဉ်ခီးစဉ်သစ်တွေတိုးထားတဲ့2023ခုနှစ်မှာအများကြီးပိုများလာလိမ့်မယ်လို့မျှော်လင့်ထားကြပါတယ်။ကမ္ဘာနေရာဆောင်ကဧည့်သည်တွေလက်ဘလန်ဒေတာကိုတခုတခါလာနေကြတဲ့နောက်ထပ်အကြောင်းတစ်ခုကတော့ဩတရလင်းတန်းတွေကြောင့်ဖြစ်ပါတယ်။ကမ္ဘာမြဝင်ရိုးစွန်းနဲ့တောင်ဝင်ရိုးစွန်းဒေတာတွေမှသာမြင်ရလေရှိတဲ့ကောင်းကင်ယံကထူးခြားတဲ့အလင်းတန်းကြီးတွေကိုလာကြည့်ကြတာဖြစ်ပါတယ်။လက်ဘလန်ဒေတာကိုလာပြီးတော့ဒီအလင်းတန်းတွေကိုမြင်ရနိုင်ဖို့သီးသန့်စီစဉ်ပေးထားတဲ့ခီးစဉ်တွေလည်းရှိပါတယ်။ရင်တွေကြားမှာနေထိုင်သွားလာတဲ့အတွေ့အကြုံရခြင်းသူတွေဩတရအလင်းတန်းတွေကိုမြင်ဘူးကျင်လို့လာကြည့်ကြတဲ့ဧည့်သည်တွေအနေနဲ့ဒီကဒေသခံတွေလို့နေခြင်းနဲ့ဆိုရင်လည်းနေနိုင်ပါတယ်။ထင်းရှုပင်တွေကြားလုံးချင်းအိမ်လေးတွေလို့ဆောက်ထားတဲ့ဟိုတယ်ခန်းတွေရှိတဲ့ Arctic Tree House Hotel ဆိုရင်2024 April အထိ booking တွေပြည့်နေပြီလို့ပြောပါတယ်။
Customers can expect an authentic lavish experience. We really bring and welcome all travelers from all
ဒီမလာတင်းစားတဲ့ဧည့်သည်တိုင်းလပ်ပလန်ဒေတာရဲ့အတွေ့အကြုံအစ်မံကိုရနိုင်ကြမှာဖြစ်ပါတယ်။ကမ္ဘာနေရာဆောင်ကလာလည်ကြတဲ့ဧည့်သည်တိုင်းအနေနဲ့ဖင်လန်နိုင်ငံရဲ့သဘာဝအလားရိုးရှင်းတဲ့ဒီဇိုင်းအပြင်စင်တွေသာမကဧည့်သည်တွေကိုနည်းနည်းထွေးထွေးကြိုးစားအခန့်နဲ့ရည်စည်းမှုတွေကိုခံစားနိုင်ကြမှာပါ။ဆောင်းရသည့်နေတွေကြမှာနေရတာဘလောက်ပြောဖို့ကောင်းတဲ့ဆိုတဲ့အတွေ့အကြုံတွေရသွားနိုင်ကြမှာဖြစ်ပါတယ
်ဒီစိန်ခမ်းဟိုတယ်မှာတဲခွန်နိုင်ဖို့ဟိုတယ်ကန်းကတော့မသေးလာပါဘူးတညကိုဒေါ်လာ2000ကျော်ပေးရမှာဖြစ်ပါတယ်ဒါပေမဲ့ကိုဗစ်လွန်ကာလမှာကမ္ဘာလက်ခီးသွားအများစုကတသက်မှတစ်ခါသာရတဲ့အတွေ့အကြုံရဖို့အတွက်ဘလောက်ကုန်ကုန်ဆိုတဲ့အမြင်မျိုးဖြစ်လာကြတာမို့ဒီလိုဟိုတယ်တွေမှာတဲခွန်သူတွေနဲ့ပြည့်နေတာပါဟိုတယ်ရဘက်ကလည်းလိုလေသေးမရှိဝန်ဆောင်မှုတွေကိုပေးထားပါတယ
် This is our nest like bed which is a very favorite of all the children that come to visit us you have a little
ဒါကငါ့အတိုင်းလေးလို့လုံထားတဲ့ကတင်ဖြစ်ပါတယ်လေကားနဲ့အပေါ်တက်ပြီးအိပ်ရတာမို့ဒီမှာလာတဲ့ကလေးတိုင်းသိတဲ့ဘောကြတဲ့ကတင်မျိုးဖြစ်ပါတယ်ဆောင်းရသည့်ကာလကျမတို့စီမှာလာတဲ့ဧည့်သည်တိုင်းအတွက်ဒီမှာနာမည်ကျော်တဲ့ဂျင်းနံတင်းတင်းလေးနဲ့ ginger bread cookie မုတ်ကိုအမြဲထားပေးထားပါတယ်
အိမ်ခန်းချေဟိုတယ်ခန်းတွေဒေသအတွက်အစားအသောက်တွေနဲ့တခြားဘယ်မှမမရနိုင်တဲ့အတွေ့အကြုံမျိုးတွေရကြတဲ့အတွက်လာလေကြတဲ့ဧည့်သည်တွေကလည်းသဘောကျကြပါတယ်
porque tengo unos amigos que ya han venido aquí en otra oportunidad y me lo
recuerdo. Dima la de bure tenge jin nue nyun lo la de pita ba. Tait ko chai ba de. Ne ya a pyin sin le tabo cha ba de. Sa taw twi le kaung ba de. Nin nue ye ge re cha ma tabawa cha cha phit ni da. Chano a twet tait an ho sia phit ba de.
2024ခုနှစ် Christmas နဲ့နှစ်သက်ကူကာလမှာ2023ခုနှစ်ထက်ကိုခီးသွွားလုပ်ငန်း20ရာခိုင်နှုန်းထပ်ပြီးတိုးတက်လိမ့်မယ်လို့ Lapland Data ခီးသွွားလုပ်ငန်းမြင့်တင်ရေး Visit Rovaniemi ကခန့်မှန်းထားပါတယ်။ဒီ data ခီးသွွားလုပ်ငန်းကနေရရှိတဲ့ဝင်ငွေကနှစ်စဉ်ဒေါ်လာတန်400ကျော်ပါတယ်။နောက်နှစ်တွေကြာရင်တော့ဝင်ငွေဒေါ်လာတန်600ကျော်အထိတိုးတက်မယ်လို့မျှော်လင့်ထားကြပါတယ်။ထူးထူးခြားခြားခီးသွွားအတွေ့အကြုံလိုချင်သူတွေပိုများလာတဲ့၍ဖင်လန်နိုင်ငံမြောက်ပိုင်းမြောက်ဝင်ရိုးစွန်းထဲမှာရှိတဲ့လက်ပလန်ဒေတာကိုခီးထွက်သူတွေပုံများလာအောင်မှာတော့တည်ချပါရဲ့ရှင်။ကျွန်မစုမြန်ပေါ်မှာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာ ကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ website လိပ်စာဖြစ်တဲ့ burmese.voanews.com မှာလည်းလာရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ကြပါတယ်ရှင
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
အရပ်စော်ပေါ်များပြည်တော်စု UAE မှာကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့ဥတုရာသီညီလာခံ COP28 မှာတက်ရောက်လာတဲ့ကိုယ်စားလှယ်တွေကြားရရှိခဲ့ကြတဲ့အထင်ကြီးသဘောတူညီမှုကတော့ရုပ်ကြွင်းလောင်စာအသုံးပြုမှုတွေကိုတစ်ကမ္ဘာလုံးအဆုံးသတ်သွားရဖြစ်ပြီး2024ခုနှစ်မှာစတင်ဆောင်ရွက်ကြဖို့ဖြစ်ပါတယ
် For the very first time at a COP fossil fuels have been on the table.
American ပြည်ထောင်စုရဲ့ဥတုရာသီအထူးကိုယ်စားလှယ် John Kerry ကလည်းဥတုရာသီညီလာခံရဲ့ဆွေးနွေးညီနိုင်မှုစပွဲပိုင်းမှာရုပ်ကြွင်းလောင်စာကိစ္စကပထမဆုံးအနေနဲ့ပါဝင်လာတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။2050ပြည့်လို့နှစ်မှာကာဗွန်တန်းငွေထုတ်လွှတ်မှုစုံညအထိကျဆင်းသွားရေးဆိုတဲ့ရည်မှန်းချက်တွေပြည့်မြင်သွားအောင်ဆောင်ရွက်တဲ့အနေနဲ့စွမ်းအင်ကာရကနေရုပ်ကြွင်းလောင်စာအသုံးပြုမှုတွေအဆုံးသတ်ဖို့ဆိုတဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါလို့လည်း John Kerry ကပြောဆိုပါတယ်။ဒါဟာကျွန်တော်တို့ရင်ဆိုင်နေရတဲ့အရှုပ်ထွေးဆုံးပြဿနာတွေကတဲ့ခုဖြစ်တဲ့ဥတုရာသီပြောင်းလဲမှုနဲ့ပတ်သက်ပြီးရှင်းလင်းလာတဲ့သတင်းစကားလည်းဖြစ်ပါတယ်လို့လည်းအမေရိကန်ပြည်ထောင်စုရဲ့ဥတုရာသီအထူးကိုယ်စားလှယ် John Kerry ကပြောပါတယ်။ကြောင်မီသွေးတွေနေရာမှာတန်းငွေကိုပြောင်းသုံးမယ်။ဒါမှမဟုတ်ရေနံတွေသုံးနေတဲ့နေရာမှာတဘာဝတန်းငွေတွေကိုပြောင်းလဲအသုံးပြုမယ်ဆိုရင်ဖလုံအိမ်တက်ငွေထုတ်လွှတ်မှုပမာဏကချက်ချင်းကျဆင်းသွားမှာပါ။သိပ္ပံပညာတွေ့ရှိချက်တွေအရ2030ပြည်လုံးအရောက်မှာကာဗွန်တန်းငွေထုတ်လွှတ်မှုအနည်းဆုံး43ညခိုင်နှုန်းလျှော့ချနိုင်မှာသာလျှင်2050ပြည်နှစ်အရောက်မှာကာဗွန်ထုတ်လွှတ်မှု3ညအထိကျဆင်းသွားနိုင်လိမ့်မယ်လို့လည်းအမေရိကန်ပြည်ထောင်စုရဲ့ဥတုရာသီအထူးကိုယ်စားလှယ် John Kerry ကပြောပါတယ
် For a year or two you mayMeeting the demand pump up.
Any matter can. တနေ့နနစ်တာကာလအတွင်းမှာတော့လိုအပ်ချက်တွေတိုးလာတာကိုတွေ့ရပါလိမ့်မယ်လို့လည်းပြောပါတယ်။တစ်ချိန်တည်းမှာပဲဘက်ထရီတွေထုတ်လုပ်နေတဲ့ကုမ္ပဏီရဲ့အတွက်လျှက်စစ်ကားရဲ့အရေးအတွက်ကိုလည်းကြည့်ကြရမှာပါ။ပြန်ပြည့်မြဲစွမ်းအင်ကဏ္ဍကနေစွမ်းအင်တွေဘလောက်ထွက်လာသလဲ။ဘလောက်အချိုးအစားနဲ့တိုးတက်လာသလဲဆိုတာကိုလည်းသုံးသပ်ဖို့လိုပါတယ်လို့လည်း Mr. Kerry ကပြောပါတယ်။2030ပြည့်လို့နှစ်မှာကာဗွန်တန်းငွေထုတ်လွှတ်မှုကို50ရာခိုင်နှုန်းကနေ52ရာခိုင်နှုန်းအထိလျှော့ချဖို့အမေရိကန်ပြည်ထောင်စုကရည်မှန်းထားတာပါဖြစ်အောင်လုပ်နိုင်မယ်လို့လည်းယုံကြည်ပါတယ်လို့ Mr. Kerry ကပြောပါတယ
် We have a lot of work to do but we have a roadmap by which
လောက်စရာကိန်းစရာတွေကတော့အများကြီးပါဒါပေမဲ့ဘယ်လိုဆက်ပြီးတော့အကောင့်ထည့်ဖွဲ့ရမလဲဆိုတော့လမ်းပြမြေပုံကလည်းရှိထားပြီးပါပြီလို့လည်း Mr. Kerry ကပြောဆိုသွားပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြပါပြီ
။အခုတော့ဗုဒ္ဓဦးနဲ့မနေ့ခင်းအတွက်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုတင်ပြမှာဖြစ်ပါတယ်။ဂါဇာကမ်းမြောင်ကိုအင်ကာနစ်ကလေချောင်းကနေထပ်မံတိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောဆိုလိုက်ပြီးဒီလိုတိုက်ခိုက်မှုတွေနောက်ထပ်လအတော်ကြာဆက်ဖြစ်နေနိုင်တယ်လို့အစ္စရေးစစ်အရာရှိချုပ်ကပြောပါတယ်။အချမ်းဖက်အဖွဲ့အစည်းတစ်ခုကိုချေမှုန်းဖို့အချိန်တိုဖြတ်လန်းမရှိဘူးလို့ဟမတ်စ်အဖွဲ့ကိုညင်ညွန်ပြီးအစ္စရေးစစ်ဦးစီးချုပ်ကအင်ကာနီမှာပြောဆိုတာဖြစ်ပါတယ်။အီရန်ကျောရုံနောက်ခံပေးထားတဲ့စစ်သွေးချအဖွဲ့တွေကိုလေးချောင်းကနေတံပြန်တိုက်ခိုက်နှိမ်နှင်းဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်စစ်တပ်ကိုညွှန်ကြားလိုက်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုစစ်သွေးချတွေကပြီးခဲ့တဲ့ရက်ပိုင်းကပဲအဝေးတွင်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်ခဲ့တာမှာအမေရိကန်တပ်ဖွဲ့ဝင်၃ဦးဒဏ်ရာရခဲ့ပြီးတဲ့နောက်အခုလိုညွှန်ကြားလိုက်တာလည်းဖြစ်ပါတယ်။ အမေရိကန်နိုင်ငံဆိုင်ဌာနကထုတ်ပြန်တဲ့2022ခုနှစ်နိုင်ငံလိုက်အကြမ်းဖက်မှုအစီရင်ခံစာမှာပူရဲဖော်ပြထားတဲ့သုတေသနစစ်တမ်းနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်လက်တွေကိုဘလူးနီးနဲ့ပြုစုဖော်ပြခဲ့တယ်ဆိုတာပြန်လည်ဆန်းစစ်နေတဲ့အကြောင်းအမေရိကန်နိုင်ငံဆိုင်ဌာနပြောခွင့်ရက VOA ကိုအင်ကာနေမှာပြောပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်ရဲ့မူဝါဒကတော့အပြောင်းလဲမှုမရှိဘူးလို့လည်းနိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံစီစဉ်ကိုတော့လိုင်းဒိုမီတာ19 25 30နှစ်တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုယ်ရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE မြန်မာပိုင်းအစီအစဉ်ကိုအပင်းနာဆင်ချတဲ့အတွက်သောတာရှင်နေနဲ့မြန်မာနိုင်ငံသူနိုင်ငံသားအလုံးကို VOE မြန်မာပိုင်းအစီအစဉ်ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကေတထိုက်ပါ။